Welcome to the Voice of America in Burmese.
Mingla minnakin ma shin 2019 ခုနှစ်မေလ23ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51ဒုတိယနိုင်ဝယ်မှာလိုင်းလမီတာ190တခါ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါရှင်။ခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်ကျော်စန်းသာပါ။Democrat တွေနဲ့ဆွေးနွေးဖို့စီစဉ်ထားတဲ့အစည်းအဝေးတက်ကသမ္မတ Donald Trump ဒေါသတကြီးထွက်ခေါ်သွားခဲ့ပါတယ်။ Palestine ဒုက္ခသည်ငါးသန်းကျော်အတွက်အထောက်ပံ့ငွေကိုကုန်ခန်းတော့မယ်လို့ကုလသမဂ္ဂအေဂျင်စီကသတိပေးလိုက်ပါတယ်။အိန္ဒိယနဲ့ညီညာရေးဆွေးနွေးဖို့အဆင့်ပဲလို့ပါကစ္စတန်ကကြေညာပါတယ်။ဒီလိုနောက်ဆုံးရသတင်းကိုကိုရဲမင်းထွန်းနဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။အဲ့ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့တရုတ်မြန်မာဆက်ဆံရေးပိုးပြီးတော့ကောင်းမွန်ဖို့မြစ်စုံစီမံကိန်းရပ်ဆိုင်ထားတာပြည်လဲအောင်ဖြည့်ရှင်းဖို့အရေးကြီးတဲ့အကြောင်းတာဝန်ပြည်ဆောင်သွားတဲ့တရုတ်တမ်းမတ်ကြီးကမီဒီယာတွေပြောပါတယ်ဒီအကြောင်းနဲ့ပတ်သက်လို
့အဲ့ဒီလိုပြောလာတာပေါ့နော်သူဖိအားပေးသလိုမျိုးဟိုတနည်းအားဖြင့်ချင်းချောက်သလိုပြောရမှာပေါ့နော်အဲ့ဒီလိုပြောလာတာကတော့
ကျွန်တော်တို့မြမအေးလေးလာနေသူဒေါက်တာတင့်ဆွေရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့မြမပြည်ခီးစင်မှာရခိုင်ဒေသကိုဦးစားပေးသွားရောက်ခဲ့တာပုံမှာဒေသခံတွေရဲ့ကြိုဆိုမှုမြောက်ဥပမှာအစိုးရတပ်မတော်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးနှစ်ဖက်စလုံးမှာထိခိုက်ကြဆုံမှုတွေရှိပါတယ်တခါနိုင်ငံတကာသတင်းမှာတော့အမေရိကန်အင်ဖြူတော်မှအခြေခံစာဦးတွေကိစ္စဒီမိုကရက်တစ်ပါတီအောက်လွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲဆလို့၃မိနစ်မှာပဲသမ္မတကအစည်းအဝေးခန်းမကထွက်သွားတာဆိုတာဘာကြောင့်မလဲဒီလိုသတင်းလွှာတွေနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတနဲ့ကွန်ဂရက်လွှတ်တော်တို့အကြားပါတီနှစ်ရစလုံးကိုစားပြုပြီးဆက်စပ်ပါဝါရရှိထားတဲ့အခြေခံအစအဦးတည်ဆောက်ရေးသဘောတူညီချက်တရရုပ်ပြပြုကွဲသွားခဲ့ပါပြီ။ဗိုလ်ထုနေမနက်ကအင်ဗျူရောသမ္မတရုံးကမှဒီမိုကရက်ပါတီဝင်လွှတ်တော်အမတ်တင်နဲ့လက်ဆွဲနှုတ်ဆွဲပြီးတွေ့ဆုံကြဖို့အစီအစဉ်ကိုဒေါ်နယ်ထရမ့်ကညှင်းဆန်ခဲ့တယ်လို့သတင်းရုံးကပြောပါရယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသူ့ကိုအမှန်တရားထင်ချန်သူလို့ဆွဆွဲပြောတာကိုလည်းသမ္မတကဒေါ်သာတီကြီးတုံ့ပြန်ပြီးရုံးကနေကထွက်သွားခဲ့တယ်လို့ဆိုပါရယ်။ဒီမိုကရက်တွေဟာသမ္မတကိုတရားစွဲဆိုမဲ့ကိစ္စကိုဆွေးနွေးရင်းနဲ့သူနဲ့ဒီကိစ္စကိုဆွေးနွေးဖို့လုပ်ကြတယ်လို့လည်းသူကဆွပြောကြလိုက်ပါတယ်။သူ့အနေနဲ့အခြေခံအဆောက်အဦတည်ဆောက်ရေးကိစ္စကိုနန်စီပလိုစီနဲ့အထက်လွှတ်တော်လူနည်းစုကောင်ဆောင်ချက်ရှူမာရိုထက်လိုလားပေမဲ့ဒီလိုအခြေအနေမျိုးမှာတော့မလုပ်နိုင်ဘူးလို့လည်းသမ္မတကဆိုပါတယ်။ပလိုစီနဲ့ရှူမာရိုဟာခဏအကြာမှာကွန်ဂရက်လွှတ်တော်ကိုပြန်ရောက်လာပြီးသမ္မတဒီလိုအစီအရာထွက်သွားတာဟာအခြေခံအဆောက်အဦတည်ဆောက်ရေးကိုမဆွေးနွေးခြင်းလို့ရမဲချအကြောင်းပြတာဖြစ်တယ်လို့ဆိုပါတယ်။ဒီသတင်းအသေးစိတ်ကိုနောက်ပိုင်းမှာနားဆင်ကြဖို့ရှိပါတယ်ခင်ဗျာ။
တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့တရုတ်ရဲ့ Huawei Technologies အပေါ်အမေရိကန်ကကန့်သတ်မှုတွေချမှတ်ခဲ့ပြီးနောက်ဗြိတိရှားနဲ့ဂျပန် Mobile Telephone Company လေးခုတို့ကလည်း Huawei ကုမ္ပဏီကြီးကထုတ်လုပ်တဲ့ပစ္စည်းတွေကိုရောင်းချဖို့အစီအစဉ်တွေကိုစိုင်းငံ့လိုက်ပါတယ်။လုံခြုံရေးစိုးရိမ်မကင်းဖြစ်မှုတွေကိုထောက်ပြပြီးအမေရိကန်ကပြီးခဲ့တဲ့သတင်းဘက်က Huawei နဲ့သူရဲ့ဆက်သွယ်နေတဲ့ကုမ္ပဏီတွေကိုသူတို့ရဲ့နည်းပညာပစ္စည်းအစိတ်ပိုင်းတွေရောင်းချမှုမပြုဖို့တားမြစ်ခဲ့တာဖြစ်ပါတယ်။အမေရိကန်ကရောင်းချတဲ့ဒီနည်းပညာပစ္စည်းတွေကြောင့် Huawei ကုမ္ပဏီကြီးဟာကမ္ဘာပေါ်မှာ smartphone ထုတ်လုပ်တဲ့ဒုတိယအကြီးဆုံးကုမ္ပဏီဖြစ်ဖို့အထောက်အကူရခဲ့တာဖြစ်ပါတယ်။အမေရိကန်ကုမ္ပဏီကြီးတွေအနေနဲ့ဒီနည်းပညာအဖို့ပစ္စည်းတွေဝယ်ယူမဲ့တခြားသူတွေကိုရှာနိုင်အောင်ရက်90သမ္မတ Trump အစိုးရကအချိန်ပေးထားပါတယ်။ Britain ရဲ့ EE နဲ့ Vodafone အပြင်ဂျပန်ရဲ့ KDDI နဲ့ Y Mobile ကုမ္ပဏီတို့ကကျူတင်မှာယူထားတဲ့ 5G နည်းပညာစနစ်နဲ့ထုတ်လုပ်မဲ့တယ်လီဖုန်းအသစ်တွေအပါအဝင် Huawei smartphone တွေရောင်းချမှုကိုစိုင်းငံ့မယ်လို့ဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ်
။အလှရှင်တွေကအလင်းအမြန်မကူညီကြဘူးဆိုရင်ရမငွေကုန်ခန်းတော့မယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNRWA ကဗုဒ္ဓဟူးနေ့သတိပေးလိုက်ပါတယ်။သူတို့လောက်ရက်တွေလက်ပတ်ကြတဲ့ငွေဟာဂျွန်လထဲမှာလက်လက်ထိပဲခံတော့မှဖြစ်တယ်လို့ UNRWA အကြီးအကဲ Pierre Cruhenbu ကလူမျိုးရေးကောင်စီအစိုးရတရားမှပြောကြားလိုက်တာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသဂျော်ဒန်မြစ်အနောက်ဘက်ကမ်းဂျော်ဒန်၊လေဗနန်၊ဆီးရီးယားတို့မှရှိနေတဲ့ပါလက်စတိုင်းဒုက္ခသည်၅သန်းကျော်ကိုပညာရေးကျန်းမာရေးအပါအဝင်မရှိမဖြစ်ဝန်ဆောင်မှုလုပ်ငန်းတွေကိုဒီဖွဲ့ကလှုပ်ဆောင်ပေးနေရတာဖြစ်ပါတယ်။ဒီလုပ်ငန်းတွေအတွက်ဒီနှစ်အတွင်းအမေရိကန်ဒေါ်လာ1.2 billion လိုအပ်တယ်လို့လည်းပါလက်စတိုင်းဒုက္ခသည်အေဂျင်စီအကြီးအကဲကဆိုပါတယ်။အလှငွေထက်ဝင်ငွေဆက်စပ်နဲ့လက်ပတ်နေရတဲ့ဒီလုပ်ငန်းဟာနှစ်လပိုင်းမှာငွေပြတ်တက်တာအဆမ်းမဟုတ်ပေမဲ့ယမနစ်ကစပြီးတော့အကြီးဆုံးအလှူရှင်ဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့ထက်ဝင်ငွေတွေကဒ ေါ်လာ300ကိုသမ္မတဒေါ်နယ်ထရမ့်ဖြတ်တောက်လိုက်တဲ့အတွက်မကြုံစုဘူးအခက်ကြုံရတာလည်းဖြစ်ပါရခင်ဗျာ
ဗြိတိသျှဝန်ကြီးရထရီဇာမေရဲ့ဥရောပသမဂ္ဂနိုင်ဗြိတိန်နှုတ်ထွက်ဖို့နောက်ဆုံးအဆိုပြုချက်ကိုဗြိတိသျှလွတ်တော်အမတ်တွေကပြစ်တင်ရှုတ်ချနေချိန်မှာသူ့ရဲ့ conservative နိုင်ငံရေးပါတီကလည်းဝန်ကြီးချုပ်မေကိုနှုတ်ထွက်ဖို့တောင်းဆိုမှုတွေတိုးလာနေပါတယ်အတိုက်ကံလွတ်တော်အမတ်တွေတောင်းအဓိကတောင်းဆိုတဲ့အချက်ဖြစ်တဲ့ EU ကနှုတ်ထွက်ရေးအပေါ်ဒုတိယအကြိမ်ပြည်လုံးကျွတ်လူထုဆန္ဒခံယူပွဲကျင်းပရေးမဲခွဲဆုံးဖြတ်ဖို့အစီအစဉ်ပါဝင်တဲ့သူ့ရဲ့ဥပဒေကြောင့်လွတ်တော်မှာနောက်လာတင်ပြဖို့ရှိတယ်လို့အင်ကာနေကမေကပြောခဲ့ပါတယ်။ဒါပေမဲ့ BRICS သဘောတူညီမှုရရှိဖို့နောက်ဆုံးကြိုးပမ်းချက်အဖြစ် EU နဲ့ကုန်သွယ်ရေးသဘောတူညီမှုတွေနီးနီးကပ်ကပ်ဆောင်ရွက်သွားဖို့လည်းမေကကမ်းလှမ်းခဲ့ပါတယ်။မေကသူ့ရဲ့ဥပဒေကြောင့်လွတ်တော်အမတ်တွေထောက်ခံဖို့ပန်ကြားခဲ့ပြီးတကယ်လို့ပယ်ချခဲ့ရင်စိတ်ဝမ်းကွဲမှုနဲ့ရှေ့မတိုးနောက်မဆုတ်တာဖြစ်မဲ့အခြေအနေရောက်နိုင်တယ်လို့ဗိုလ်ထုံးတွေကလွှတ်တော်မှာသတိပေးခဲ့ပါတယ်။အခုလို BRICS နှုတ်ထွက်မှုဥပဒေကြောင့်ကိုလွှတ်တော်အမတ်တွေလေ့လာဖို့အချိန်ရဖို့အတွက်တောက်ကြနေမှာထုတ်ပြန်မယ်လို့လည်းမေကပြောပါတယ်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9013ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Original New Raga View ရဲ့တင်ပြတွေကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရွန်ဒီမြန်မာနိုင်ငံခီးစဉ်အတွင်းစည်ရေးမတည်ငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ဦးစားပေးသွားရောက်ခဲ့တဲ့အတွက်ကြိုဆိုပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့ဒေသခံတွေမျှော်လင့်နေကြပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးနိုင်ခဲ့လိမ့်မယ်လို့လည်းအဲဒီဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။ကုလသမဂ္ဂမဟာမင်းကြီးဟာရခိုင်ပြည်နယ်ခီးစဉ်အတွင်းပူဒီရောင်မောင်တော်ကိုသွားရောက်ခဲ့ပြီးရန်အောင်ပြင်ဒုက္ခသည်စခန်းကရခိုင်ဒေသခံတွေပန်းတော်ပြင်ကမွတ်စလင်တွေအပါအဝင်ဒေသခံတွေနဲ့တွေ့ဆုံပြီးသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေတောက်သုံးရေးအပါအဝင်လိုအပ်ချက်တွေကိုဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ Philippe Grandi ဟာသူ့ရဲ့မြန်မာနိုင်ငံခရီးစဉ်မတိုင်ခင်ပြီးခဲ့တဲ့ April တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းကိုသွားရောက်ခဲ့ပါတယ်။ဒုက္ခသည်တွေကသူတို့နေရင်းရပြန်နိုင်ရေးထေကန်လူခွေနိုင်ငံသားတန်းလူခွေရရှိကိစ္စကိုတောင်းဆိုခဲ့ကြတယ်လို့ပြောပါရယ်မြန်မာနိုင်ငံအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံတော့မှဖြစ်ကြောင်းပြောဆိုထားပါရယ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟာမြန်မာနိုင်ငံခီးစဉ်မေလ20ရက်နေ့ကတနင်္လာနေ့စတင်ခဲ့တာဖြစ်ပြီးသူခီးစဉ်တွင်နိုင်ငံတော်အကြီးအကဲတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုသွားဖို့ရှိနေပါရယ်
ပုဂ္ဂလိကပိုင် Channel Mandalay TV သတင်းဌာနအတန်လွင်သတင်းထောက်နန္ဒကိုချက်ချင်းနဲ့ကျွန်းကျက်မရှိမြန်မာအနာဘီမနေနဲ့ပြန်လွတ်ပေးဖို့နယူးယောက်အခြေစိုက် CPJ သတင်းထောက်များကာကွယ်ရေးအဖွဲ့ကမေလ22ရက်နေ့ကတိုက်တွန်းလိုက်ပါတယ်။ Mandalay ရှိအောင်တပြေကျွရမှာကြောင်မီသွေးသုံးအင်္ဂလိပ်ထုတ်လုပ်တဲ့စက်ရုံအပေါ်နေရာတိမ်းဆဲခံရမှုဆန္ဒပြတာကိုသတင်းယူခဲ့မှုကြောင့်မေလ15ရက်နေ့မနက်မှာရဲကနန္ဒကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဆန္ဒပြမှုမှာပါဝင်ကြောင်းသူကိုရဲကဆက်ဆွဲခဲ့ပြီးမန္တလေးရဲ့ဥပိုလ်တောင်မှာဆွဲချက်မတင်ပဲထိမ့်သိမ်းထားတယ်လို့ Channel Mandalay TV ရဲ့အမှုဆောင်ရရှိဦးမင်းတင်က CPJ ကိုအီးမေးလ်နဲ့အကြောင်းကြားခဲ့တယ်လို့ CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ CPJ ရဲ့အရှိတောင်အရှာရေးရအစိုးရရရှိ Swan Crispin ကဆန္ဒပြမှုကိုသတင်းယူခဲ့တဲ့သတင်းတောက်ကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွတ်ပေးဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီကိုလေးထားမယ်ဆိုရင်သတင်းမီဒီယာကိုလိုက်လံဟန်တာနှောက်ယှက်နေတဲ့လုပ်ရက်ကိုရပ်တန့်ဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။ဆန္ဒပြမှုကိုရဲကနှိတ်ကွပ်စင်ဖမ်းဆီးခံရခဲ့သူ၄ဦးနဲ့သတင်းတောက်နန္ဒာလည်းပါဝင်ပါတယ်။လုံခြုံရေးတပ်တွေကဆန္ဒပြသူတွေကိုရဘာကြည်စံတွေအပြင်မျက်ရည်ပုံသုံးပြီးလူစုခွဲတာဖြစ်ပါတယ်။သူဖန်စီခံရစဉ်နန္ဒဟာ Channel Mandalay TV Facebook စာမျက်နှာကတစ်စင်ဆန္ဒပြမှုတွေကိုတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်တယ်လို့ဦးမင်းတေက CPJ ကိုပြောခဲ့ပါဗျ။အ
ိန္ဒိယနိုင်ငံနဲ့ညီညာရေးဆွေးနွေးဖို့အစီအစဉ်ရှိနေတယ်လို့ပါကစ္စတန်ကကန့်လန့်လိုက်ပါဗျ။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးနှစ်ဦးကီရဂီစတန်မှပြုလုပ်တဲ့ဒေသတွင်းနိုင်ငံများဆွေးနွေးဝတ်တရမှာအလွတ်သဘောဆီကြားတွေ့ဆုံခဲ့ကြပြီးအခုလိုပြောကြားလိုက်တာဖြစ်ပါတယ်။မိမိတို့အနေနဲ့ပြဿနာတရားလုံးကိုဆွေးနွေးညှိနှိုင်းမှုကတစ်စင်ရင်းချမ်းချစ်ကြည်စွာဖြစ်စင်လိုတယ်လို့ဆင်းဆင်းလင်းလင်းပြသလိုက်တဲ့ဆရာအကြောင်းပါကစ္စတန်ဝန်ကြီးပြောကြတယ်လို့သူတို့ရဲ့ကြီးညာချက်တောင်မှဖော်ပြထားပါရယ်အိန္ဒိယအရာရှိတွေဘက်ကတော့ချက်ချင်းတုံ့ပြန်မှုတစုံတရာမရှိသေးပါဘူးအိန္ဒိယမီဒီယာတွေထဲမှာတော့သူတို့ရဲ့ဝန်ကြီးဟာပါကစ္စတန်နိုင်ငံရဲ့ဝန်ကြီးနဲ့ပဋိသင်္ဍာရစကားတွေပြောကြခဲ့တယ်လို့ပဲဖော်ပြထားပါရယ်ဗိုလ်ထုနေကဝန်ကြီးနှစ်ဦးတွေ့ဆုံမှုဟာအိန္ဒိယနိုင်ငံမှာ BJP ပါတီရွေးကောက်ပွဲမှာအနိုင်ရလူဆဲဆဲ ရလကူမစီရခင်တရက်လူမှာတွေ့ဆုံရတာဖြစ်ပါတယ်ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခမ်ကတော့မူဒီရဲ့ BJP ပါတီသားအနိုင်ရရင်နှစ်နိုင်ငံညီညာရေးဆွေးနွေးပွဲအလားအလာကောင်းလာတယ်လို့ပြီးခဲ့တဲ့လကခန့်မှန်းထားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအတွင်းနေထိုင်ကြတဲ့အိန္ဒိယနယ်ပယ်တွေဟာအိန္ဒိယရွေးကောက်ပွဲနောက်ဆုံးရလဒ်တွေကိုစောင့်ကြည့်ဖို့စိုင်းပင်းပြင်ဆင်နေကြပါတယ်။အမေရိကန်အလဲပိုင်းစံတော်ချိန်ဗုဒ္ဓဦးနေ့ည9:00ခွဲအိန္ဒိယစံတော်ချိန်ဂျာတာပရိနေ့မနေ့8:00ခွဲမှာတော့အမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်ကမီနီယာပိုလစ်မြို့ကရုပ်ရှင်ရုံတရုံမှာရုပ်မြင်သံကြား line 6 line ကအိန္ဒိယရွေးကောက်ပွဲရလဒ်တွေကိုပြသမှာဖြစ်ပါတယ်ခင်ဗျာ
။
ကြတာပရင်းနဲ့မနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်ဇန်သားနဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးပြောပြချင်ပါတယ်။အမေရိကန်သမ္မတအင်ဘျူရောမှာမနေ့ဗုဒ္ဓဦးနေ့ကအခြေခံအဆောက်အုံစီမံကိန်းတွေနဲ့ပတ်သက်ပြီးဒီမိုကရက်ပါတီကအောက်လွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အစီအစဉ်ထားတဲ့အစည်းအဝေးစပြီး3မိနစ်အကြာမှာပဲသမ္မတဒေါ်နယ်ထရမ့်ကအစည်းအဝေးခန်းမကနေပြီးတော့ထွက်ခွာသွားခဲ့ပါတယ်။သမ္မတထရမ့်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်တဲ့ကိစ္စကိုကွန်ဂရက်ကဆက်လက်စစ်ဆေးနေတဲ့အပေါ်မကြေမနက်ဖြစ်ပုံရလို့ဒီလိုအစည်းအဝေးကထွက်ခွာသွားတာဖြစ်တဲ့အကြောင်း VOA သတင်းတောက် Jeff Custer ကသတင်းပေးပို့ထားပါတယ်။ကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြမှာပါရှင
်။ Democratic Party ကောင်းဆောင်နှစ်ဦးနဲ့သမ္မတတို့အကြား Imperial မှာမနေ့ဗုဒ္ဓဦးနေ့ကဆွေးနွေးဖို့စီစဉ်ထားတဲ့အစည်းအဝေးဟာပြီးခဲ့တဲ့လက Democratic တွေနဲ့သမ္မတအကြားကောင်းကောင်းမွန်မွန်ဆွေးနွေးနိုင်ဖို့ရခဲ့တဲ့ဒေါ်လာ1 trillion တန်ဖိုးရှိတဲ့အခြေခံအဆောက်အုံစီမံကိန်းဆိုင်ရာအစည်းအဝေးရဲ့နောက်ဆက်တွဲအစည်းအဝေးတစ်ခုပါ။ဒါပေမဲ့ဒီဗုဒ္ဓဟူးနေ့အစည်းအဝေးမကျင်းပခင်ဒီမိုကရက်တီရဲ့အစည်းအဝေးတစ်ခုအပြည့်မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကစုံစမ်းစစ်ဆေးမှုလုပ်နေတဲ့အောက်လွှတ်တော်ကကော်မတီတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းကိုသတင်းတောက်တွေကဒီလိုပြောပြခဲ့ပါတယ
်။ Would you believe that it's important for to follow the facts?We believe that no one is above the law.
အချက်လက်မှန်တွေသိရဖို့အရေးကြီးတယ်လို့ကျမတို့ယုံကြည်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့သမ္မတအပါအဝင်ဘသူမှတရားဥပဒေရဲ့အထက်မှာမရှိရဘူးလို့လည်းယုံကြည်ပါတယ်။အမေရိကန်ပြည်ထောင်စုသမ္မတဟာထိန်ချံဖုံးကွယ်မှုမှာပါဝင်ပတ်သက်နေတယ်လို့ကျမတို့ကယုံကြည်ထားပါတယ်။ဒါကအောက်လွှတ်တော်မှာကျမတို့လုပ်ခဲ့တဲ့အစည်းအဝေးရဲ့သဘောထားပါ
။သမ္မတကိုတရားစွဲမလားဆိုတဲ့သတင်းတောက်တွေရဲ့အမေကိုတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကမဖြေချခဲ့ပါဘူး။သိမကြခင်မှာပဲဒီမိုကရက်ခေါင်းဆောင်တွေနဲ့အတူအစည်းအဝေးလုပ်ရမယ့်အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသတင်းတောက်တွေကိုစင်ခေါ်ပြီးသူ့အနေနဲ့သူ့အပေါ်စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတော့မှစိတ်ဆက်ဆွေးနွေးပွဲမလုပ်နိုင်ဘူးလို့ပြောပါတယ
် And instead of walking in happily into a meeting I walk into
ကျွန်တော်ကအစည်းအဝေးခန်းထဲကိုဝမ်းမနတာနဲ့ဝင်ရမယ့်အစားကျွန်တော်ကိုထိန်ချမ်းဖုံးကွယ်ဓာတ်တွေလုပ်နေတယ်ဆိုပြီးဂူလေးတင်ပဲဆွဆွဲတဲ့လူတွေရဲ့မျက်နှာကိုကြည့်ခဲ့ရတယ်ဗျကျွန်တော်ထိန်ချမ်းဖုံးကွယ်တာလည်းမလုပ်ပါဘူးခင်ဗျားတို့တွေကဒီအကြောင်းတခြားသူတွေထက်ပိုသိကြပါတယ
်ဒီခါအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ချက်ရှူမာတို့ကလည်းတရောက်တွေနဲ့တွေ့ဆုံခဲ့ပြီးအခြေခံအဆောက်အုံစီမံကိန်းအကြောင်းဆွေးနွေးဖို့ပြင်ဆင်ပြီးသူတို့အင်ဖြူရောကိုလာခဲ့တယ်လို့ပြောပါတယ်သမရအနေနဲ့လည်းဒီလိုဆွေးနွေးဖို့ရည်ရွယ်ချက်ရှိပုံမရဘူးလို့လည်းချက်ရှူမာကပြောပါတယ
် It's clear that this was not a spontaneous move on the president's part. It was planned. When we got in the room,
ဘုရားကတော့ရုပ်ရည်ကြီးလောက်တာမျိုးတော့မဟုတ်ပါဘူး။ကျူတင်ပြင်ဆင်ပြီးမှလောက်တာပါ။ကျွန်တော်တို့အခန်းထဲရောက်တော့ခန်းစည်းတွေပိတ်ထားတယ်။အရှင်းမှာသမ္မတရဲ့ထိုင်ခုံနေရာရှိနေရပဲ။အဲ့နေရာကနေထရပ်ပြီးဘာကြောင့်စီဝေးမကျင်းပနိုင်ဘူးလဲဆိုတာကိုသူပြောပြနိုင်ရမှာပေါ့။ပြီးတော့သူကအစည်းအဝေးမတိုင်ခင်ကတည်းကပြင်ဆင် print ထုတ်ထားတဲ့အနေထားနဲ့သတင်းစာရှင်းပွဲလုပ်မဲ့ Rose Garden ကိုသွားခဲ့ပါတယ
်။သမ္မတ Trump ကတော့သူ့အနေနဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ပေးခဲ့ကြောင်းနဲ့ Mueller ရဲ့အစီရင်ခံစာကသူအဘအမှားမှမလုပ်ဘူးဆိုပြီးသူ့ကိုအပြစ်မရှိကြောင်းဆိုထားတယ်လို့ပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုတစ်ခုလုံးဟာသူ့ကိုဖြုတ်ချဖို့ကြိုးစားခဲ့တဲ့လောက်ရဆိုးတဲ့အမြင်ကိုတော့သမ္မတကဆက်လက်စုပ်ကိုင်ထားပါတယ်။အချိန်နဲ့ပါပဲအောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကကော်မတီအနေနဲ့တရားရေးဝန်ကြီးဌာနစီကနေအမျိုးအစား12မျိုးပါဝင်တဲ့အချက်လက်တွေရယူဖို့သဘောတူညီမှုရထားပြီလို့လည်းပြောပါရယ်။သမ္မတထရမ့်ကတော့သူနဲ့သူ့အဆိုအရအဖွဲ့ကလူတွေကိုပြစ်မှတ်ထားပြီးလွှတ်တော်မှာကြားနာဖို့စင်ကော်စာတွေပေးပို့နေတဲ့အပေါ်ဆက်လက်တိုက်ပွဲဝင်သွားမယ်အကြောင်းကြုံးဝါနေတဲ့အပြင်ဒီမိုကရက်တစ်ဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မှာလည်းနေ့စဉ်ဝေဖန်တိုက်ခိုက်နေကြောင်းပါခင်ဗျာ
။ ကိုရမင်းထွန်းပြောပြသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးပါတော့မယ်တရုတ်မြန်မာဆက်ဆံရေးပုံမှုကောင်းမွန်ဖို့မြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတဲ့ကိစ္စဖြစ်ပြည်လဲအောင်ဖြစ်ရှင်ရေးအရေးကြီးတဲ့အကြောင်းတရုတ်နိုင်ငံဆိုင်ရာမြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်ကြီးကပြောပါတယ်တာဝန်ပြီးဆုံးသွားပြီဖြစ်တဲ့တရုတ်တန်မတ်ကြီးဟွန်လျန်ကမြန်မာနိုင်ငံကနေမထွက်ခွာခင်မေလ22ရက်နေ့ကရန်ကုန်တန်မတ်နေအိမ်မှာမီဒီယာတွေနဲ့တွေ့ဆုံတဲ့အချိန်ပြောခဲ့တာပါမတ်အင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြီးပြောပြပါမယ်ရှင်
မြန်မာတနိုင်ငံလုံးကန့်ကွက်ခဲ့တဲ့အတွက်၈နှစ်နီးပါးလောက်ရပ်ဆိုင်းနေရတဲ့ကချင်ပြည်နယ်ကမြစ်ဆုံဆဲစီမံကိန်းအပေါ်တရုတ်ဆိုးရအနေနဲ့အလွန်ဆိုးရိမ်မကင်းဖြစ်နေကြောင်းတရုတ်တန်အမတ်ကြီးဟုံးလျန်ကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။အခုလိုရပ်ဆိုင်းထားတဲ့စီမံကိန်းနဲ့ပတ်သက်လို့နှစ်နိုင်ငံအကျိုးရှိမဲ့နီးလန်းရှာဖွေဖို့လည်းမြန်မာအစိုးရနဲ့သဘောတူညီမှုရထားတယ်လို့တရုတ်တန်အမတ်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာစကားပြန်ကနေတဆင့်အခုလိုပြောသွားပါတယ
်။ပြည်ဆောင်ရအားသာစီစဉ်တဲ့ကိစ္စဆိုရင်တဲ့ထူးခြားတဲ့အခြေပါတဲ့အဲ့ဒါကြောင့်ဒီကိစ္စကိုပြည်လဲစွာဖြေရှင်းဖို့အတွက်ကျွန်တော်တို့ရဲ့တာနဲ့မြန်မာအစိုးရနဲ့ဒီနိမိတ်ကတပူပေါင်းဆောင်ရွက်နေပါတယ်တွေ့ဆုံဆွေးနွေးနေပါတယ်ကျွန်တော်တို့ရုံးတစ်ခါတည်းမိဆုံးတရားတဲ့စစ်မှန်ရေးကိစ္စကိုပြည်လဲစွာဖြေရှင်းတဲ့အခါမှာဒီမြန်မာနိုင်ငံဒီရှင်းရင်းဆွေးဆွေးနွေးဖို့ဖို့ချီရဲ့ကိုရှေ့ပြီးတော့ဆောင်ရွက်ပေးမယ်တို့ကျွန်တော်တို့ရုံးတစ်ခါတပူပေါင်းရဲ့ရည်ရည်ဆွေးနွေးတာ
တဖက်မှာလည်းမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတဲ့နှစ်တွေကြာလာတဲ့အတွက်တရုတ်နိုင်ငံဘက်ကအလွန်နစ်နာနေတယ်လို့တမ်မတ်ကြီးကဆိုပါတယ်။ဒါကြောင့်မြစ်ဆုံဆဲစီမံကိန်းကိုပြည်လဲအောင်ဖြည့်ရှင်းနိုင်မယ်ဆိုရင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့အများကြီးအထောက်အကူဖြစ်မယ်လို့မစ္စတာလီယန်ကပြောပါတယ်။အခုလိုတမ်မတ်ရဲ့ပြောဆိုချက်ဟာမြန်မာဘက်ကမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတာကိုဖိအားပေးပြောဆိုလာတဲ့သဘောမျိုးဖြစ်နေပြီးဒီစီမံကိန်းအကောင့်ထဲမဖော်ပြရင်လေတရုတ်နဲ့ဆက်ဆံရေးအတိုင်းအတာတစ်ခုထက်ပိုပြီးထိခိုက်စရာအကြောင်းမရှိဘူးလို့အမေရိကန်ခြေဆိုင်မြမအရေးလေးလာနေသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။အဲ့ဒါလို့ပြောလာတာပေါ့နော်တခုဖိအားပေးသလိုမျိုးဟိုတနည်းအားဖြင့်ချင်းချောက်တယ်လို့ပြောတာပေါ့နော်အဲ့ဒါလို့ပြောလာတာကတော့ကျွန်တော်တို့လက်ခံကြအကြောင်းမရှိပါဘူး။ဒီကိစ္စတခုတည်းနဲ့အင်းဒီကြီးနဲ့နိုင်ငံဆက်ဆက်ရေးဒီတခုတည်းပေါ်မူပြတာမဟုတ်ဘူးနှစ်နိုင်ငံလုံးအတွက်လည်းတခြားသောအကြောင်းတွေမြောက်များစွာရှိတော့ကနှစ်နိုင်ငံဆက်ဆက်ရေးတော့တစုံတရာအတိုင်းအတာတခုတည်းပို့ပြီးတော့ဖြေကိစ္စမရှိဘူးမလုံးလဲရလို့လည်းပဲတရုတ်ကပမာပြည်ကိုပြန်သူလို့ပြောသွားပြီးဆက်ဆံလာမှာမဟုတ်ဘူးပမာနိုင်ငံလည်းဒါကြံသူလို့သတ်မှတ်မယ်ကိစ္စမဖြစ်နိုင်ဘူးဒါကြောင့်ကျွန်တော်ပြောရင်တော့နှစ်နိုင်ငံဆက်ဆက်ရေးကိုအတိုင်းပါတစ်ခုတည်းပို့ပြီးတော့ဖြစ်ပြစရာမရှိဘူးလို့ကျွန်တော်မြင်ပါတယ်
။တရုတ်တန်မတ်ဟုံးလျန်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲအတွင်းမြစ်ဆုံဆဲစီမံကိန်းမေးခွန်းတွေကိုဖြေကြားတဲ့အထက်မှာအင်အားစုတချို့ကနေနိုင်ငံရေးရည်ရွယ်ချက်နဲ့ဒီစီမံကိန်းနဲ့ပတ်သက်လို့သတင်းအမှားတွေထုတ်ပြန်နေပြီးတရုတ်မြန်မာဆက်ဆံရေးကိုထိခိုက်အောင်ဆောင်ရွက်နေတယ်လို့ဆွဆွဲပြောဆိုသွားပါတယ်။ဒါအပြင်အဲ့ဒီအင်အားစုတွေနောက်မှာနိုင်ငံခြားအုပ်စုတချို့ရှိနေတယ်လို့လည်းတန်မတ်ကဆိုပါတယ်။အခုလိုတရုတ်တန်မတ်ရဲ့ဆွဆွဲပြောဆိုချက်ဟာမှန်ကန်မှုမရှိကြောင်းနဲ့ကြီးမားလာတဲ့စီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်နဲ့လူမှုအဖွဲ့အစည်းအသက်အန္တရာယ်ကိုကြီးကြီးမားမားထိခိုက်စေမယ်ဆိုတာလွန်ခဲ့တဲ့၈နှစ်လောက်ခရေကဌာနေတိုင်းသားတွေကိုယ်တိုင်ထောက်ပြကန့်ကွက်ခဲ့တာဖြစ်ကြောင်းအမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ
်ကျွန်တော်တဘာဝမကြောက်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီမြစ်ဆုံကိုကန့်ကွက်တာကဌာနေတိုင်းသားတွေကနေပြီးတော့ကန့်ကွက်တာကဒီအနောက်နိုင်ငံလို့ပါလို့မဆိုင်ပါဘူးဟိုးစကတည်းက2000 2008လောက်ကတည်းကစကတည်းကဟိုကျွန်တော်ဌာနေတိုင်းသားတွေကကန့်ကွက်မှုရှင်းရှင်းလင်းလင်းပြောထားပြီးသားပါအဲ့ဒါကိုအရင်တော့စစ်အစိုးရဆိုတော့ပြည်သူထောက်ခံမှုယူယူမယူယူသူတို့ကအတင်းကိုလုတ်ခဲ့စီမံကိန်းဆိုတော့အဲ့အချိန်မှာလုတ်ခဲ့တာပေါ့နော်ကြေရွေးတာတရုတ်နိုင်ငံကဒီမှာပြည်သူပြည်သားတွေကိုအလေးထားတယ်ဒီချစ်ချင်ရင်းနှီးချင်တယ်ဆိုတော့စစ်တမ်းကောက်လို့ရပါတယ်ဒီအရေကိုမဲပုံးထောင်ပြီးမှလက်ဆုံတီထောက်ဖို့မတီထောက်ဖို့လုံးလုံးရပါတယ်အဲ့ဒါဆိုအဖြေချက်ချင်းချင်းကြီးပေါ်လာပါလိမ့်မယ
်မြစ်ဆုံဆဲကိစ္စတရုတ်တန်မတ်ရဲ့ပြောဆိုချက်တွေကိုကြည့်ရင်တရုတ်ကျိုးစီးပွားကိုပိုပြီးအဓိကထားပြောသွားတယ်ဆိုတာမြင်ရတယ်လို့ဂမ်ဆန်းက VOE ကိုပြောပါတယ်တရုတ်တံမတ်ရဲ့ပြီးခဲ့တဲ့ဒီဇင်ဘာလကသွားခဲ့တဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမြစ်ဆုံဆဲကိစ္စပြန်စတင်ဖို့ဖိအားပေးပြောဆိုခဲ့ကြောင်းသူတွေ့ဆုံခဲ့တဲ့ကချင်တိုင်းသားပါတီတွေနဲ့လူမှုအဖွဲ့အစည်းတွေကပြောပါရတယ်။ဒါအပြင်တံမတ်ရဲ့ခီးစဉ်ထုတ်ပြန်ချက်မှာမြစ်ဆုံစီမံကိန်းဒေသခံအဖွဲ့အစည်းတွေကကန့်ကွက်မှုမရှိကြောင်းဖော်ပြခဲ့တဲ့အတွက်ကာယကံရှင်အဖွဲ့တွေဘက်ကတံမတ်ရဲ့ပြောဆိုချက်မှန်ကန်မှုမရှိကြောင်းတုံ့ပြန်ကန့်ကွက်ခဲ့ကြပါရတယ်။အင်္ဂါနေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာတော့တရုတ်တန်မတ်ဟုံးလျန်က
မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာပြည်သူတွေအနေနဲ့စိတ်ရှိရှိနဲ့စောင့်ဖို့လိုအပ်ပြီးမြန်မာအစိုးရဘက်ကတင့်တော်တဲ့အချိန်မှာအများကြီးနဲ့မဲ့အဖြေကိုထုတ်ပြန်မှာဖြစ်တယ်လို့ပြောပါတယ်။မစ္စတာလင်ဟာမြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်ဖြစ်၃နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။မနေ့ဗုဒ္ဓနေ့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာပြည်ခရီးစဉ်အတွင်းမတိမငိမ့်ဖြစ်နေတဲ့ရခိုင်ပြည်နယ်ကိုဦးစားပေးပြီးအရင်ဆုံးလာရောက်ခဲ့တာကိုဒေသခံတွေကကြိုဆိုလိုက်ကြပြီးလိုအပ်နေတဲ့စာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။မစ္စတာဂရန်ဒီရဲ့မြန်မာနိုင်ငံခရီးစဉ်အတွင်းဘင်္ဂလားဒေ့ရှ်ရောက်ဒုက္ခရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးနိုင်ခဲ့လိမ့်မယ်လို့လည်းမျှော်လင့်နေတဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တွေကလည်းပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမောင်ကစူးစီးတင်ပြပေးမှာပါရှင်
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခရီးစဉ်တွင်မှာတော့ဘူးတီတော်မောင်နှံကိုတွားရောက်ခဲ့ပြီးတော့ရခိုင်ဒုက္ခသည်တွေပန်းတော်မြင်ကမွတ်စလင်တွေပါဝင်ဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတော့သူတို့ရင်ဆိုင်နေရတဲ့အကျပ်တဲတွေတောက်တုံးရင်ပါဝင်လိုအပ်နေတဲ့လူသားချင်းစာနာမှုအခက်အခဲတွေကိုကူညီပေးနိုင်ရေးဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာ9ရက်ကြာသူ့ရဲ့မြန်မာပြည်ခရီးစဉ်စတင်ချိန်မှာပဲလူမျိုးရေးဘာသာရေးဆန်တဲ့ပဋိပက္ခတွေဖြစ်ပွားခဲ့ရာလက်ရှိမှာလဲစီးရစ်တက်မှမှုတွေဖြစ်နေဆဲဖြစ်တဲ့ရခိုင်ပြည်နယ်ကိုပထမဆုံးအလေးပေးသွားရောက်ခဲ့တဲ့အပေါ်ကြိုဆိုကြောင်းကမန်မျိုးသားတုတ်တက်ရေးပါတီရဲ့ဗဟိုကော်မတီဝင်ဦးတင်ွေကပြောပါတယ
်။သမဂ္ဂလူသားချင်းစာနာပြီးတော့လာရောက်အောင်စုံစမ်းနေဆိုတာကြိုဆိုရမှာပါကျွန်တော်တို့ကလေ။နောက်တစ်ခုကပုံမြေတွေမှာဖြစ်နေတဲ့အနေအထားတွေကိုဝင်ဆင်းပြီးတော့ဒါလိုက်ပြီးစုံစမ်းတဲ့အခါကျတော့လက်ရှိပဂရိအခြေအနေကိုလည်းဒါသူ့အနေနဲ့သိသွားတဲ့အခါကျတော့ဘယ်လိုကူညီဆောင်ရွက်ပေးရမလဲ။ရခိုင်ပြည်သားတွေရဲ့အခုလက်ရှိစစ်ကြေးစစ်ချုံအနေအထားတွေရောအနောက်တစ်ခါ2019မှာဖြစ်ခဲ့တဲ့တစ်ဖက်နိုင်ငံကိုထွက်ပြေးတဲ့လူတွေရဲ့အနေအထားရောပြည်ပြင်းမှာအနေအထားကိုဟိုဒါသူတိတိကျကျသိသွားမဲ့အနေအထားဖြစ်ပါတယ်။ဒီအပေါ်မှာတော့ကျွန်တော်တို့လိုအပ်တဲ့အခုအမြင်လေးကိုသူ့အနေနဲ့လည်းပေးနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ကြ
။အခုလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့မတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းကသူတွေနဲ့တွေ့ဆုံခဲ့တယ်လို့လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲကမန်မျိုးသားတဖြစ်တဲ့ဦးတင်ွေကပြောပါတယ
်ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ကြီးကက်တယောက်အနေနဲ့အခုလိုလာရောက်တဲ့ဟာကဟိုမတူကွဲကြတဲ့တစ်ဖက်နိုင်ငံကိုကျွန်တော်တို့ဟိုခိုးလုံရောက်ရှိသွားကြတဲ့မွတ်စလင်အတိုင်းဝိုင်းရတော့နောက်နောက်ပဲအကျိုးရှိမဲ့အနေအထားတွေကိုအလုံးတစ်ခုဖြစ်အောင်ပုံပေါ်ဖို့ရောက်လာတယ်လို့ကျွန်တော်ဒီနေ့ယူဆပါတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့ရခိုင်ပြည်နယ်မှာကဒေသမတည်ငြိမ်မှုတွေအနေအထားတွေလက်ရှိဖြစ်ဘေးစစ်တမ်းအနေအထားတွေကလည်းအဲ့ရောက်မှုတွေရှိနေတဲ့အခါကျတော့ကုလသမဂ္ဂတာဝန်ရှိတဲ့ UNHCR ရဲ့အကြီးအကဲတယောက်အနေနဲ့သိရှိသွားပြီးတော့လိုအပ်တဲ့ကျွန်တော်တို့ပတ်ပုတ်ကူညီမှုတွေဆေးဝါးတွေအစမတ်ရိတ်ခါတွေလူသားချင်းစာနာမှုတွေကူညီတွေပေးရေးလုပ်ငန်းတွေမှာဟိုဒါအထောက်အကူဖြစ်ပြီးတော့အကျိုးရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်မတိုင်ခင်ပြီးခဲ့တဲ့ဧပြီလကုန်ပိုင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီသူတွားရောက်ခဲ့တဲ့အချိန်မှာရိုဟင်ဂျာဒုက္ခသည်တွေဘက်ကကုလသမဂ္ဂဆိုင်ရာမဟာမင်းကြီးကိုသူတို့နေရရင်ပြန်နိုင်ရင်နောက်အခြေခံလူခွေးရည်နဲ့နိုင်ငံသားတန်းတူခွေးရည်ရဖို့ကိစ္စတွေကိုမြန်မာပြည်ခီးစဉ်အတွင်းမြန်မာဆိုရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံခြင်းဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေတောင်းဆိုခဲ့တဲ့အချက်တွေကိုဆွေးနွေးနိုင်ခဲ့လိမ့်မယ်လို့မျှော်လင့်ကြောင်းလဲရိုဟင်ဂျာဒုက္ခသည်ဦးဣစ္စလမ်ကပြောပါတယ
်ဒီဘိုဂရန်ဒီကယခုမြန်မာဆိုရနဲ့ကျွန်တော်ရိုဟင်ဂျာဒုက္ခသည်အရေးကြီးစာဆွေးနွေးမယ်လို့ကျွန်တော်ညွှန်လင်းပါတယ်ခင်ဗျာမြန်မာဆိုရခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်မှာကျွန်တော်ရဲ့ဒုက္ခသည်အရေးကြီးစာရှင်းလင်းအောင်ဆွေးနွေးရဖို့အော်ကျွန်တော်ဒီဝင်ရတော့ကတည်းကမနေ့ဆက်ဆံနေကြီးကိုကျန်လာရတဲ့ဆွန်ရပြပေါ်တဲ့မြမဆေးရနဲ့ဆင်းနေပြီးတော့အမြင်ဆုံးဆွန်ရနိုင်ရတဲ့ဆိုတော့ညော်လင်းပါတယ်ခင်ဗျာ။နောက်ဆွန်မှုဖြစ်လေကျွန်တော်ရဲ့ reputation အမြင်ဆုံးစနိုင်အောင်ကျွန်တော်လည်းတောင်းဆိုကြည့်ပါလေ။ဒါကြိလို့ဆိုရင်ကျွန်တော်ရဲ့နေငင်းကြီးကိုကျွန်တော်ပြင်ကြည့်ပါလေ။နောက်ကျွန်တော်ပြန်တဲ့အချိန်မှာကျွန်တော်ရဲ့အတွေ့ဘေးကင်းလုံးကျွန်တော်ရှိစေရမယ်။အာကျွန်တော်ရဲ့ငွေရရှိခဲ့တဲ့မူလနိုင်ငံသားအခွင့်အရေးပြန်လည်ရရှိစေရမယ်ကျွန်တော်ရဲ့မူလစိတ်ရောကိုပြန်လည်မြေတောင်ပြန်ရှိစေဖို့အတွက်ကျွန်တော်ကတောင်းဆိုခြင်းပါတ
ယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကတိတ်ချောက်သွားကြတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာနိုင်ငံတော်အကြီးအကဲတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုလည်းတွားရောက်ဖို့ရှိပါတယ်ရှင်
မဆုမွန်ပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်အတွင်းမတိမငြိမ်ဖြစ်နေရတဲ့အခြေအနေကိုလက်တဆက်တည်းပြောပြချင်ပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးထိခိုက်ကြဆုံးတာတွေရှိတဲ့အကြောင်းနှစ်ဖက်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်မနေ့ဗုဒ္ဓဦးနေတော်ကမြောက်ဦးမြို့နယ်ဝေတာလီကျေးရွာဘက်မှာအစိုးရစစ်ကြောင်းကို AA ဘက်ကနေဘုံခွဲတိုက်ခိုက်ကြောင်းဒေသခံတွေကပြောပါတယ်။အင်္ဂါနေ့ကတော့ဘူးသီးထောင်ဘက်မှာ14သမတဦးတေဆုံးခဲ့တာနဲ့ပတ်သက်လို့တပ်မတော်နဲ့ AA ကြားအပြန့်အလှန်ဆွတ်ဆွဲပြောဆိုနေမှုတွေရှိတဲ့အကြောင်းအခြေအနေရရက်ကို VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဝေစာလီကျေးရွာဘက်မှာတပ်မတော်စစ်ကြောင်းတစ်ခုကိုရခိုင်တပ်ဖွဲ့ AA ဘက်ကဘိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ဝေတာလီကျေးရွာသားတို့ကပြောပါတယ
်။ဟောရာလီဘုရားကြီးအပေါင်းမှာမိုင်းဆွဲတိုက်ခိုက်တာလို့ထင်တယ်။တပ်မတော်ကတော်တဲ့ဟာကိုသူတို့ကမိုင်းဆွဲတိုက်ခိုက်တယ်လို့ထင်တယ်။ဝေတာလီကအနည်းငယ်ပဲကဲရတယ်။ခင်နာကြီးကျော်ကတကြီးဖြစ်ပြီးတော့ဟိုတကဘနဲ့တန်ကပြန်ချက်လာတယ်။ဖူလန်တွေတိရတယ်။ကိုရေကိုစစ်တွေကလည်းပိုက်ခတယ်လေ
။ပေါက်သောပြင်နဲ့ဝေတာလီဘက်ကိုတပ်မတော်စစ်ကြောင်းအင်အားတရာခန့်ရောက်ရှိလာချိန်မှာဘုံခွဲတိုက်ခိုက်ခဲ့တယ်လို့အဆိုပါရွာသားကပြောပါတယ်။လက်ရှိဝေတာလီရွာသားတွေဟာရွာကိုစွန့်ခွာပြီးဘေးလူရကိုတင်းရှောင်နေရတယ်လို့လည်းသူကဆိုပါတယ်ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲချင်းတွေကိုမသိရသေးပေမဲ့မနေ့ကမြောက်ဦးမြို့နယ်အုတ်ဖိုကံဘက်မှာမြန်မာစစ်တပ်နဲ့ရခိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့မြန်မာစစ်တပ်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ကမ္ဘောဒရင်းထုတ်ပြန်ရေးဖွဲ့အတွင်းရင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်မြောက်ဦးရဲ့မြောက်ခက်မှာဖြစ်တာပါဗျကျွန်တော်တို့ဘက်ကထိခိုက်တာများရှိတယ်နည်းနည်းရှိတယ်မြောက်ဦးမြောက်ခက်6မှ8မှန်လောက်ရှိနေတယ
်အင်ကန်နေမနဲ့ကအုတ်ဖိုကန်တိုက်ပွဲချင်းတွေကိုတော့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်မဖြစ်ပြင်းနေမနဲ့ပေါ့ဒါကကြီးမနဲ့ကြောင်းတော့ခိုင်တက်တော်နဲ့နေရဒီကမ္ဘာစစ်ကြောင်းတစ်ခုနဲ့တိုက်ပွဲဖြစ်တာရှိတယ်အဲ့ဒီမြောက်ဦးမြို့နယ်ဒီအုတ်ဖိုကန်နားမှာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီတိုက်ပွဲမှာလည်းကမ္ဘာစစ်တပ်ကတော့ဟို
အုတ်ဖိုကန်တိုက်ပွဲမှာမြမသမတော်ဘက်ကဘူကြီးစစ်နူးအပါဝင်အနည်းဆုံး6ဦးကြာဆုံးခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်။မေလ20ရက်နေ့မှာလဲပလက်ဝါမြို့နယ်နဲ့ကြောက်တော်မြို့နယ်အစပ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်
။ဒီဘူချောင်းရွာရဲ့အနောက်ဘက်80ကီလိုမီတာခန့်အကွာမှာအဲ့ဒီအား300ကျော်ပါတဲ့ဓမ္မစစ်ကြောင်းကိုဒီခိုင်တပ်တော်ကွန်မန်ဒိုတွေကနေပြီးတော့ဖြတ်တောက်တိုက်ခိုက်ခဲ့တာရှိ။ဒီအရှင်တော်အတွင်းဖြတ်တောက်တိုက်ခိုက်မှုမှာဓမ္မစစ်တပ်ဘက်ကနေပြီးတော့ဆေးဦးအထက်ကြာဆုံးပြီးတော့ဒဏ်ရာရတာအများကြီးရှိတယ်ဗျ။
ဒီတိုက်ပွဲအတွင်းတမတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ AA ဘက်ကပြောပေမဲ့တီးခြားအသိမပြုနိုင်သေးပါဘူး။မနေ့ကလည်းစစ်ရေးတင်းမာနေတဲ့ဗူဒီတောင်မြို့နယ်ကြာညိုပြင်ကြေးရွာက14မောင်နှမတို့ဦးတေဆုံးခဲ့တယ်လို့ဒီတေဆုံးမှုမှာအရာဝတ်နဲ့ရခိုင် AA တပ်ဖွဲ့ကနေကပ်ဖြတ်ခဲ့တယ်လို့တမတော်သတင်းထုတ်ပြန်ရေးဖွဲ့အတွင်းရင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။ကြာညိုပြင်ကများပြားတော့ပဲဟို AA ဖွဲ့တွေရှိနေရတာဖြစ်တယ်။သူစိုးဝင်နိုင်သွားတော့သူအဲ့ဒီမှာလာပါတယ်ကအဲ့ဒီမှာတော့ရောက်ဝတ်ဝတ်ဆင်ထားတဲ့ခိုင်လေးရောက်ဆိုင်ကျဲနဲ့ရောက်လာတယ်လို့ပြောတယ်။တက်နေတဲ့ဘူးကြီးရောက်မျိုးလိုက်ဖို့ကိုပြောတယ်လေ။ငါမောင်းတဲ့အတွက်လိုက်မပို့နိုင်ဘူးမှန်းတယ်။စကားနဲ့ရန်ဖြေခဲ့ကြ။ဒီလိုကနက်နဲ့ပြေးသွားတဲ့ခါနဲ့ထိုးသွားတယ်လို့ပြောပါတယ်။အဲ့ဒါတော့မြန်စမ်းပါတော့ခုအမှုဖွင့်ထားတယ်ပေါ့။အ
ေးအေးပြန်ကြရေးတာဝန်ခံခိုင်တုခကတော့ကြံညူပြင်းရွာသားကိုအေးအေးဖွဲ့ကနေတပ်ဖြတ်ခဲ့တယ်လို့သတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ပြောပါတယ
်။အဲ့ဒါကကျွန်တော်တို့လည်းလုံးဝပတ်သက်မှုမရှိဘူး။ဒါဓမ္မစစ်တပ်ကနေပြီးတော့အဲ့ဒီလူကိုဆက်လင်းနဲ့လိုက်ကိုခိုင်းဒါပေါ့နော်ပေါ်တာဆွေးတာလို့ဒါမျိုးခေါလူကအဲ့ဒါမပို့ဘူးမပို့တဲ့ခါကျတော့သူတို့ကအဲ့ဒါမပို့ရကောင်းလားဆိုပြီးတော့ဟိုအဲ့ဒီလူကိုအမျိုးအသေးနဲ့နေပြီးတော့ပြစ်တတ်တာပေါ့
။မြမသမတော်နဲ့ရခိုင်လက်နက်ကင်အေးဖွဲ့တို့ကြားမေလအတွင်းမှာစိုက်ပွဲတွေဆက်ဆက်ဖြစ်ပွားနေတယ်လို့စိုက်ပွဲတွင်အရတားတွေထိခိုက်ဒေဆုံးမှုတွေကလည်းများပြားလာနေပါတယ်။မေလ19ရက်နေ့ကကြောက်တော်မြို့နယ်မြောက်တောင်ကျေးရွာနဲ့မာလာကျေးရွာကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ကျောင်းတွေရွယ်ကလေးငယ်တို့ဒေဆုံးပြီးတော့ဇနီးအောက်ကလေးတွေနဲ့ရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တမတော်နဲ့ရခိုင်တပ်တော်အေတပ်ဖွဲ့ကြားစိုက်ပွဲတွေကြောင့်အရတား30ကျော်ဒေဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ90ကျော်စီပီတင်းချောင်နေရတဲ့ဒုက္ခတဲ့4000ကျော်ရှိနေတယ်လို့ရခိုင်ရေးကူညီဆောင်ရွက်နေတဲ့လူမှုဖွဲ့စည်းတွေကနေစည်းရင်းပြုစုထုတ်ပြန်ထားပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American အတန်ရဲ့ကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 50 51နဲ့ဒုတိယနာရီဝက်မှာလိုင်းလံမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းစီစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ဤရန်အတုံးအင်္ဂလိပ်သင်ခန်းစာတခါဥကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာတော့
ဘုန်းကြီးဆရာတော်တပားဆိုတာကလူတွေကိုယဉ်ကျေးအောင်လိမ္မာအောင်ထိမ့်သိရမယ်။သူကစဆဲပြနေတယ်ဟေ့ဆိုတော့လူတွေဘယ်လိုဆုံးမမလဲ။သူရဲ့ဒီရိုက်ခတ်မှု
မြန်မာပြည်တွင်းမှာဘာသာရေးအစွန်းရောက်သူတွေကြောင့်နိုင်ငံနဲ့ဗုဒ္ဓသာသနာတော်ညှို့နှံစေမှုတွေအကြောင်းအမေရိကန်ကိုခေတ္တကြွားရောက်လာတဲ့တန်ကာတော်တပားနဲ့ဥကျော်စံသားဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဥကျော်စံသားနဲ့အတူကျွန်မကောက်နှုတ်စူးစီးတင်ပြပေးထားတာကိုနှာစင်ကြရမှာပါရှင်
။ Belt and Road concerns remain. ကမ္ဘာလမ်းစီမံကိန်းမှာဆွေးင်စရာတွေရှိနေသေးဆိုတဲ့ကောင်းဆိုနဲ့ TaipeiTimes.com မှာ Sumit Kumar ရေးသားထားတဲ့ဆောင်ပါကိုဖတ်ရပါတယ်။ပြီးခဲ့တဲ့ April လကကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ကမ္ဘာလမ်းစီမံကိန်းနိုင်ငံတကာအစည်းအဝေးကိုရုရှားသမ္မတဗလာဒီမာပူတင်၊ဒေါန်ဆန်စုကြီးစတဲ့ထင်ရှားတဲ့နိုင်ငံတကာခေါင်းဆောင်တွေတက်ရောက်ခဲ့ကြတယ်လို့စရေးပါတယ်။တရုတ်နိုင်ငံရဲ့ဒီကမ္ဘာလမ်းစီမံကိန်းဟာ2013မှာအစပြုခဲ့တဲ့ကဒေသတွင်းနဲ့ကမ္ဘာအခင်းကျင်းကိုပြန်လည်ပုံဖော်ဖို့တရုတ်အစိုးရရဲ့ရည်ရွယ်ချက်အကြီးမားဆုံးစီမံကိန်းတစ်ခုဖြစ်ပါတယ်တဲ့။ဒီစီမံကိန်းဟာလမ်းပန်းဆက်သွယ်ရေးစတဲ့အခြေခံအဆောက်အဦစီမံကိန်းလိုရေပူရအဖြစ်စုမြင်ခဲ့ကြပေမဲ့ဒေသတွင်းနိုင်ငံရေးပူးပေါင်းဆောင်ရွက်မှုကုန်သွယ်ရေးချုံးမွေးမှုပနာယေဆူဇီမူလူလူချင်းဆက်ဆံမှုတို့အတွက်လည်းရည်ရွယ်ထားတာဖြစ်ပါတယ်တဲ့။တမဒရှိချင်းပင်ဟာတရုတ်နိုင်ငံရဲ့နိုင်ငံရေးစံတမန်ရေးအသိပညာရေးစီးပွားဘဏ္ဍာအရင်းအမြစ်တွေကိုသုံးပြီးဒေသတွင်းနဲ့ကမ္ဘာပေါ်မှာစင်ခေါ်သူမရှိတဲ့အင်အားကြီးနိုင်ငံဖြစ်ရေးကြိုးပမ်းနေတာလည်းဖြစ်တယ်လို့ဆိုပါတယ်။ဒီအတွက်ငွေအရင်းအမြစ်တချို့ကိုလည်းတရုတ်ကထုတ်သုံးထားပြီးဖြစ်ပေမဲ့ဒီစီမံကိန်းဟာတရုတ်ရဲ့ကြွေးထောင်ကြောက်ကြားရောက်ဆင်နိုင်မဲ့စီမံကိန်းဖြစ်တယ်လို့ဆိုရင်းနေရာရှိနေပြီးတရုတ်ပါကစ္စတန်စီးပွားရေးဇင်းကြံနဲ့သီရိလင်္ကာကဟမ်ဘန်ဘိုထာစိတ်ကန်းတို့ကိုနမူနာပေးထားပါရယ်မလေးရှားကတော့သူတို့နိုင်ငံရဲ့အစီအပဲနဲ့အနောက်ဘက်ကန်ယူရန်ကိုဆက်ဆက်ပေးမဲ့ယထာလန်စီမံကိန်းကိုဆိုင်းငံ့ထားတယ်လို့ဆိုပါရယ်ရှီကျင်းဖင်ကတော့ကမ္ဘာလမ်းစီမံကိန်းဟာတရုတ်အကျိုးစီးပွားတစ်ခုတည်းကိုသာမဟုတ်ဘဲနိုင်ငံပေါင်းစုံနဲ့ကမ္ဘာစီးပွားရေးပွင့်လင်းလာရေးအတွက်လည်းရည်ရွယ်တယ်လို့ဆိုပါရယ်တဲ့ပွင့်လင်းမြင်သာမှုအပြည့်အဝရှိစေရမယ်လို့လည်းပြောတယ်လို့ဆိုပါရယ်သို့တော်လည်းပဲတရုတ်ကောင်ဆောင်ကဘာပြောပြောဒီစီမံကိန်းနောက်ွယ်မှာတရုတ်အနေနဲ့အာရှနဲ့ကျန်ကပ္ပဒေသတွေမှာအင်အားကြီးစိုးရေးဆိုတဲ့ရှုဝဲအကြံစီရှိနေတယ်ဆိုတာတရုတ်ရဲ့စစ်တပ်ခိမီးရေးတိုင်ဝမ်အပေါ်ဆန့်ကျင်မှုပုံမပြင်းထန်လာတာတောင်တရုတ်ပင်လယ်ကိစ္စအိန္ဒိယနဲ့မကြာခင်ကဖြစ်ပွားခဲ့တဲ့ဒေါက်လမ်ပြဿနာစတာတွေကိုကြည့်ရင်သိနိုင်ပါတယ်လို့ရေးထားပါတယ်တရုတ်ပါကစ္စတန်စီးပွားရေးဇင်းညာနေတာဆိုရင်အိန္ဒိယကသူတို့ပိုင်တယ်လို့ပြောထားပြီးပါကစ္စတန်ကစိမ့်ပိုက်ထားတဲ့ကက်ရှမီးယားနယ်ကိုဖျက်သွားတဲ့အတွက်ဒါဟာအိန္ဒိယအချုပ်အခြာအနာကိုထိပါတယ်ဆိုပြီးအိန္ဒိယကကန့်ကွက်ထားတယ်လို့လည်းပြောပါတယ်ဒါမဆန်းပါဘူးတဲ့အမေရိကန်ပြည်ထောင်စုကလည်းဒုတိယအကြိမ်ဒီတရုတ်ကမ္ဘာလမ်းစီမံကိန်းကိုကိုယ်စားလှယ်တောင်မစစ်လွှတ်ခဲ့ပါဘူးတဲ့အိန္ဒိယနဲ့အတူရပ်တည်နေပါတယ်အိန္ဒိယဟာသူ့ရဲ့ Act East Policy အရအရှေ့တောင်အရှေ့နိုင်ငံနဲ့ဆက်ဆံရေးအစီအမြင့်လာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီဒေသငြိမ်းချမ်းလုံခြုံရေးတိုးမြင့်မဲ့မဟာဗျူဟာကိုချမှတ်ထားတယ်လို့ဆိုပါရယ်။ယမန်နှစ်ကပြုလုပ်ခဲ့တဲ့အမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယတို့ရဲ့လေးနိုင်ငံလုံခြုံရေးဆွေးနွေးပွဲဟာတရုတ်ကိုထိန်းချုပ်ရေးအတွက်ဖြစ်တယ်လို့လည်းရေးသားထားပါရယ်ခင်ဗျာ။
ဒီဟိန်းဒူအွန်လိုင်းသတင်းစာမှာတော့မေလ23ရက်နေ့စွဲနဲ့ရိုဟင်ဂျာတွေနေရပြန်ဖို့ရေးဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာကိုလည်းပြောပြချင်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်နီးပါးကမြန်မာပြည်တွင်းနှင်းပန်းနှိပ်စက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေက3သိန်းနီးပါးကိုအထောက်အထားကတ်တွေထုတ်ပေးပြီးဖြစ်ကြောင်းနဲ့အစာချီထားပါတယ်။ ဒါဟာအိန္ဒိယကိုလိုနီခေတ်ကမြန်မာပြည်ဘက်ကိုရောက်လာကြတဲ့မွတ်စလင်တွေလို့ယူဆရတဲ့ရိုဟင်ဂျာတွေအတွက်ကြိုးဆိုရမယ့်တိုးတက်မှုတစ်ရပ်ဖြစ်ပြီးမြန်မာအစိုးရကတော့သူတို့ကိုနိုင်ငံသားဖြစ်ခွင့်ညှင့်ပယ်ထားတာဖြစ်ပါတဲ့2019ခုနှစ်ဩဂုတ်လတုန်းကအာဆာဆိုတဲ့ရိုဟင်ဂျာစစ်သွေးကြွအုပ်စုကရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာအပေါ်မှာမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကနေရိုဟင်ဂျာ9သိန်းကျော်နေဆက်ဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဝင်လာမဆဲဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးအတော်လေးအခက်တွေ့ကြရပါတယ်။ရိုဟင်ဂျာတွေကိုခဏတစ်ဖြုတ်ရောက်လာသူတွေလို့ယူဆထားပေမဲ့နှစ်နှစ်ကျော်ကြာလာတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကဆက်ပြီးတော့တန်ကြီးမခံနိုင်တော့ပါဘူး။တရုတ်နိုင်ငံရဲ့ဖိအားကြောင့်2018ခုနှစ်ဇန်နဝါရီလမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ဟာရိုဟင်ဂျာတွေနေရပြန်နိုင်ရေးလက်မှတ်ရေးထိုးခဲ့ကြပေမဲ့ပြန်ဖို့တင့်တဲ့အခြေအနေမရှိတာကြောင့်ဆိုပြီးကိုယ်တဘောနဲ့ကိုပြန်မဲ့ရိုဟင်ဂျာတယောက်တလေတောင်မရှိခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးက2019မတ်လမှာကုလသမဂ္ဂအစည်းအဝေးမှာပြောပြခဲ့ပါတယ်။အိန္ဒိယနိုင်ငံကတော့ရိုဟင်ဂျာတွေကိုယ်စံတာနဲ့ကိုနေရပြန်နိုင်ရေးဖိအားပေးနေမယ့်အစားမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့နဲ့သူတို့ရဲ့အိမ်ပြန်ခရီးအန္တရာယ်ကင်းဘေးရှင်ရေးတောင်းဆိုနေကြတဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အကြောင်းလူ့ခွင့်ရေးအဖွဲ့ရဲ့တောင်အာရှဆိုင်ရာညွှန်ကြားရေးမှူးဖြစ်တဲ့ဆောင်းပါရှင်မနတ်ရှိဂန်ဂူလီကရေးသားထားပါတယ်ရှင
်။မကြာခင်ရပ်ပိုင်းတော့ကပြောင်းစုထွက်တော်ကနေပြီးတော့တည်ပြုလိုက်တဲ့အလုသမားရေးရငင်းပွားမှုဖြစ်ရှင်းဥပဒေပြင်ဆင်ခြင်းနဲ့ပတ်သက်ပြီးတော့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေကြပါတယ်။ဒီဥပဒေအရလူမားတွေအခွင့်အရေးညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကအခွင့်အရေးနှင်းနာဆုံးရှုံးမှုဖြစ်တယ်လို့ယူဆကြပါရတယ်။လာမယ့်အင်္ဂါနေ့ညဒိုင်လီလိုက်ဆင်းနူးပွဲမှာတော့မကြာခဏဆိုလိုဖြစ်နေတဲ့ဒီအလုသမားကြီးရအငင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စတွေကိုဆွေးနွေးမှာဖြစ်ပါရတယ်။ပါဝင်ဆွေးနွေးမိများလူရဲ့သွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါရတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါရတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။နမစနေညာတိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရဆိုရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရပါမယ်။ဒေါ်လှလတန်းကစီစဉ်ပို့ချပေးနေတာဖြစ်ပါရဲ့ရှင်။
ဒီကနေ့မနေ့တင်ပြမယ့် idiom အသုံးကတော့
a slap on the wrist
ဖြစ်ပါတယ်ဆာလုံးပေါင်းက a တခါတခု s l a p slap a slap ကတခါရိုက်တာပုတ်လိုက်တာ t h e the w r i s t the wrist ကလက်ကောက်ဝတ်လို့အဓိပ္ပာယ်ရပါတယ်စကပိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လှုပ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်ဒဏ်ကိုဥပဒေအရတော့ခံရစမြဲပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ပြစ်မှုကဘယ်လောက်ပဲရှိလေပါစေဘယ်သူသားဘယ်သူသမီးဖြစ်ပါတယ်ဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်ဒဏ်ကိုမခံရဘဲအပြစ်ပေးမခံရတာတက်တက်တသားပေါ့ပေါ့တန်တန်ပဲအပြစ်ပေးခံရတာမျိုးကို slap on the wrist ဆိုပြီးတင်စားပြောလို့ရှိပါတယ်။ဆိုလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ုံနဲ့ပြီးသွားတဲ့အပြစ်ဒဏ်မျိုးပေါ့ရှင်။ဒီသုံးခေတ်ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John is the son of a business tycoon.He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
John ကစီဝိုင်းလုပ်ငန်းရှင်တထေကြီးတူရဲ့သားပေါ့သူကားတိုက်တာတော်တော်လေးအခြေအနေဆိုးတယ်သူ့ဘက်ကအပြစ်ဖြစ်ပြီမဲရဲကသူ့အပြစ်ကိုပေါ့ပေါ့တန်တန်နဲ့ပဲလွှတ်ပေးလိုက်တယ်ဟိုဘက်အဖွဲ့ကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John is the son of a business tycoon. He was involved in a bad accident, which was his fault. but the police let him go with a slap on his wrist, which angered the other party.
Julo ne piga chile bime, tete dada, bobo dana ne, lo be like de, tighten the lo a pig beji makaya wuso yin, belu biomle.
A slap on the wrist.
Lo biolo yabare, eragaro, digrimine, dimpia gere, idim dome pipari.
Time in the King English thing as I will go to Lalatan season, Pucha Penny up to Parishin. Tomorrow, we in your mind, and I got told him being the English thing as I will go radio at Tanfayo, video pine pinera, VOA, internet, Samyanama, Pianbido, Lila, Naimare, website Lisaga, Pami.voanews.com, Piparishin, a Kumyama, Yetun Tachako, Nasin Jayama. Yamanangama Poko to Chuya, Sonya Muja, Time B, Thaker, Jasin B, Boda Tadana, New Nambe, Pinne Relo, Sayesia, Mintonia, Boda Degadolo, Ludi Mare, Sierra Uetriaga, May Mare, Dilo Loya go hand out, Badure Mata when she res, Ragula Sierra got Taupiavare, a Tese Goro, American Piran Zugo, Bata Ye, Swinwe, Hopiovo, Joya Lare, Sierra Uetriane, Ucho Santaga, Swinwe, Tonta B, Timbia Tavarish.
ဒီမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်မရှိတဲ့ဆိုးရတဲ့စီးနှင်းမှာပါနေပါတယ်အဲ့ဒီကိစ္စကိုရှင်းပြနေတဲ့ကာကွယ်ပြီးတော့ပြောမယ်အခြေအနေမျိုးကျုံနေပါတာဗျာဥစဉ်တို့ဘာသာအချင်းချင်းအရာကတော့အားလုံးလွတ်လပ်တယ်လို့ဥစဉ်တို့ဘောက်လက်ဆိုအခုဆိုရင်ဥစဉ်တို့ပြည်တွင်းမှာဥစဉ်ကိုယ်တိုင်လည်းပဲဟိုခရစ်ယာန်နော်မွတ်စလင်ဟိန္ဒူးဥစဉ်တို့ဗုဒ္ဓဘာသာဘာသာရေးက တယ်ဆိုတာထက်ပေါ့နောက်ကိုရမြောက်ပြီလို့တခြားပြိပခတွေကြောင့်ပဲဖြစ်တာပဲเนาะဒကာကြီးတို့လည်းသိတဲ့တိုင်မျိုးဦးဇင်းတို့နိုင်ငံမှာဒီဘာသာပေါင်းစုံရှင်တွဲပြီးနေနေကြတာအများကြီးပဲဒါဦးဇင်းတို့စုလီနာမာရေးဆိုရင်ကြီးအထင်ရှားပဲဟုတ်တော့မလားဟိုတခြားကြောင့်အနေနဲ့တော့ဖြည့်ဆည်းခဲ့တာတယောက်နဲ့တယောက်ဟိုပြိပခကြောင့်ဖြစ်တာမျိုးမရှိဘူးအဲ့ဒီခုနပြောတဲ့တွေးထိုးလုံးဆောင်မှုတွေကြောင့်ဦးဇင်းတို့နိုင်ငံမှာဒီပြိပခတွေကဖြစ်နေကြတာပေါ့
ဆိုမူအနေနဲ့တိုင်းပြည်မှာဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတာ
အဲ့ဒါတော့မဟုတ်ပါဘူးဦးဇင်းတို့လက်မခံပါဘူးဦးဇင်းတို့နိုင်ငံမှာအားလုံးခုနကပြောတဲ့ချက်ချောင်းရှိတယ်ဟိန္ဒူချောင်းရှိတယ်အကုန်လုံးလွတ်လပ်စွာသူ့အနေနဲ့သူကိုယ်ဝယ်နေကြတာပဲဒါနဲ့ပတ်သက်ပြီးတော့လည်းဥပဒေရလည်းကန့်ထားတာတားမြစ်ထားတာဘာမှမရှိပါဘူးနိုင်ငံရေးရှုထောင့်ရတော့ဦးဇင်းတို့ဘုံကြီးကျောင်းနေကိုယ်တိုင်နဲ့အဖြတ်ခံရတာပဲ2000ခုမှရေးဆိုရင်ဒါငွေကြေးရန်ကျောင်းနေဝင်ပြီးအစည်းအခမ်းနဲ့တပုံစကန်းစည်းလို့အစည်းအခမ်းရတယ်2000ခုရှိွာရောင်မာရေးဆိုရင်ဦးဇင်းတို့ဘုံကြီးကျောင်းနေ60နဲ့တကြောင်ချိတ်ပိတ်ခံရတယ်အဲ့တော့ပြောချင်တာအရာကတခြားဘာသာတစ်ခုတည်းတင်ဒီလိုဖြစ်တာမျိုးမဟုတ်ဘူးဒီခုနကပြောခဲ့တဲ့အာနာရှင်နေကြောင့်ဘာသာတိုင်းဒါအတူတူဖြက်စီးတာကိုယ့်ရဲ့အတွင်းထဲမှာအရာလူတွေအရာကတော့တယောက်နဲ့တယောက်ခုနကပြောခဲ့တဲ့ဖြက်စီးခြင်းလွှမ်းမိုးခြင်းကတော့ဘာမှမရှိပါဘ
ူးဥဝီရသူတို့ရဲ့တချို့အဆုံးနှုံရဆိုရင်သူတို့ကအစွန်ရောက်ဗုဒ္ဓဘာသာတွေလို့သတ်မှတ်ကြပါတယ်ဒီလူတွေရဲ့အစွန်ရောက်မှုကိုဦးဇင်းကထောက်ပြတယ်ရှင်းပြတယ်ဆိုပြီးတော့ဦးဇင်းကကြော်ကြတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်ဆိုတော့အဲ့သူတို့ရဲ့အစွန်ရောက်မှုကိုဘယ်လောက်ထိအန္တရာယ်ကြီးတဲ့ကိစ္စလို့ဦးဇင်းနည်းမြင်ပါလဲဖေ။
သူရဲ့ပြောဆိုမှုတွေအရဆိုလို့ရှိရင်သူကိုယုံကြည်နေတဲ့လူတွေလည်းရှိတယ်လေသူနောက်လိုက်တယ်သူတပည့်တွေပေါ့နော်အဲ့တော့သူပြောနေတာတွေကကြည်ကြည်လိုက်ဘာလို့လဲဆိုတော့လူတတမားကြည်လင်းနော်ဒါဖေရလည်းခိုးတယ်သူအကုန်လုံးဒါထောင်ကြခဲ့တာတွေအခုဒါဥကုဏီကိုတတ်တာလဲဒါအထင်ရှားပဲအဲ့ဒီလိုပုံကိုသူကနေပြီးတော့လူတဓမ္မကြည်လင်းရဲ့ဆရာဖြစ်ပါတယ်နော်ဒီအားပေးနေမှုတွေကမျက်ဝါးထင်ထင်တွေ့နေရတယ်ပြီးတော့သူပြောနေတာတွေဆဲနေတာတွေနော်ဟိုယူဝင်ရဟုတ်တော့မလားဒါအလုံးကိုဦးဇင်းတို့တော့သူဆဲတဲ့စကားလုံးတွေကိုပြန်ပြောဖို့ဟာအင်မတန်ခက်တယ်ပေါ့နော်အဲ့တော့ဘုံကြီးဆရာတော်တပါးဆိုတာကလူတွေကိုယဉ်ကျေးအောင်လိမ္မာအောင်ထိန်းသိမ်းရမယ့်သူကဆဆဲပြနေတယ်ဟေးဆိုတော့လူတွေကိုဘယ်လိုဆုံးမမလဲသူရဲ့ဒီရိုက်ခတ်မှုဟာဘာသာအနေနဲ့ကြည့်ရင်အင်ပဒံမဆိုးတယ်နိုင်ငံလဲတိတ်ခါကြတယ်ကလေးတွေကိုယဉ်ကျေးအောင်ဆုံးမဖို့ဟာဒီမှာလဲအင်ပဒံခတ်သွားတယ်ဖုန်ကြီးကစံပြဖြစ်ရမှာစံပြမဖြစ်ပဲနဲ့သူကဆိုလို့ရှိရင်တာမန်လည်းမဟုတ်ဘူးစာကြဖုန်ကြီးတစ်ပါးလည်းဖြစ်တယ်ဓမ္မဂတိကလည်းဖြစ်တယ်နော်တကယ်ဟိုတိုက်တာကြီးဟဲ့ဆိုလို့ရှိရင်လည်းနာမည်ကျော်တန်ခါ3000ကျော်နေတဲ့အကြောင်းကြီးမှာဟေးဆိုတော့အများကြီးပုတ်ပြီးထိခိုက်တယ်တာမန်ဖုန်ကြီးတစ်ပါးပြောနေတာထက်ကိုပို့ဆိုးတယ်ပေါ့နော
်သူကဒီဗုဒ္ဓသာသနာဟာကွယ်ပြောက်သွားမယ်ဒီမွတ်စလင်ဖရမိုလိုင်းအစ္စလာမိုက်ဇေးရှင်းဖြစ်မယ်ဆိုရဲဆိုရမှုသူကပြောတတ်ပါတယ်ဒါကတော့လူချင်းတွေကိုပြောတာပေါ့ဗျာဆိုတော့သူအနေနဲ့ဒီဗုဒ္ဓသာသနာတွေကဘုရားအဆုံးအမတွေကတစုံတရာများကုကပြီးတော့သူလုံးနေတဲ့အလုံးမှန်တယ်ဆိုရဲကြောင့်ပြည့်ပြည့်စရာရောအထောက်
ဘာမှမရှိပါဘူးတက်တည်ပြတဲ့အထောက်ထားလည်းဘာမှမရှိပါဘူးတကယ်ရတော့သူကတော့ငုံတရားကိုအခြေခံပြီးတော့ငါနဲ့မတူရင်ငါရန်တူလုံနေတာပဲဒါပေမဲ့သူကောက်ကြောင်းနေမှာပြန်ကြည့်ဒီလူကိုအခုကြိုက်တယ်ဟေ့ဆိုရင်မင်းနောက်တစ်ခါကြရင် तू မကြိုက်ဘူးပြောရင်ပြောတာတချင်ရတူတော်အောင်ဆန်းစုကြည်ကိုထောက်ခံတဲ့အားပေးတယ်လို့သူပြောခဲ့တာပဲအခုကြတော့လေတော်အောင်ဆန်းစုကြည်ကိုရန်တူအသွင်နဲ့ तू တိုက်ခိုက်နေတာတချင်ရလည်းခုနပြောလို့ဆေးအနာရှင်တွေကြံ့ဖို့တွေကို तू မကောင်းလို့ဝီလိုမှတ်တမ်းနေတောင်ရှိတာအခုကြတော့လေဒီ constitution ကိုကောင်းနေဆိုပြီးပြန်လုံတာပြောချင်တာအရာ तू ဟာဘာရဲ့ခုနပြောတဲ့တခြားဝါဒတွေရှူတောင်းနေအဲ့လိုကြောင်းမဟုတ်ဘူးကြိုက်ချင်းမကြိုက်ချင်းဆိုတဲ့အမုန်းတရားပေါ်မှာအခြေခံပြီးသူသွားနေတာကိုပဲဦးစင်းကတွေ့ရတယ်ပေါ့နော
်ဆိုသူရဲ့လူရဟာဗုဒ္ဓဘာသာအတွင်းတန်ရှိဖို့အတွက်လည်းအထောက်ပံ့မဖြစ်သလိုဗုဒ္ဓရဲ့အဆုံးအမကိုတစုံတရာလည်းကိုးကားပြီးအကြောင်းပြစရာမရှိဘူ
းကြောင်းပြစရာမရှိတဲ့အပြင်ကိုတာရဏာကိုပို့ပြီးဖြတ်နေတယ်လို့မျိုးဖြစ်နေတာပေါ့နော်သူကြောင့်အများကြီးပြက်လာတယ
်ဆိုတော့ဒီကြိစ္စမှာသူ့ကိုသံဃာမဟာနာကအဖွဲ့သာသနာအာဏာပိုင်အဖွဲ့လို့ဆိုပါတော့ဗျာဓမ္မစစ်နဲ့သူ့ကိုအရေးယူတာဟန်တာတာမျိုးမလုပ်နိုင်ဘူးလားဗျာ
ဟိုသူကနပြောတဲ့ဟိုဆဲလိုက်တုံးကပြီးတော့လူတက်တမကြည်လင်းရဲ့ဆရာလို့ပြောလိုက်တုံးကတန်ခမာနာယကနေပြီးတော့သူ့ကိုတနှစ်တိတိတရားဟောပိတ်တယ်။ဒါမှမဟုတ် तू မလိုက်နာပါဘူး။ဦးဇင်းတို့ကရင်ပြည်နယ်ဘက်တွေတွားဟောတဲ့တိတ်ကြီးတွေပိတ်ပြီးတော့ပလင်မော်တက်ထိုင်နေသူစန့်ကျင်တယ်။အဲ့တော့ဓမ္မဇက်နဲ့အေးယူထားရင်အာနာဇက်နဲ့အေးယူရမှာဒီပြည်ထရေးတာဝန်ဖြစ်တယ်။ဒါမှမဟုတ်ပြည်ထရေးကနှာစည်းနေတာတွေကိုတွားတွေ့ရတယ်။နောက်အခု तू ကတနှစ်ပြည့်သွားပြီဆိုပြီးတော့အခုတခါပြန်ပြီးတော့ဟောနေပြန်ပြီ။ဟောနေတော့နမတိကဘုရုမတာဝန်ရှိဆုံးလေဟေဆိုရင်မိခင်မစိုးရင်တိုက်တကြီးဟာတာဝန်ရှိဆုံးဖြစ်တယ်။ဘာလို့ဆို तू ကစာတင်တိုက်ကြီး။ तू တာဝန်ယူရမယ် तू ចောင်းရနေပြီးတော့ဒီပြဿနာတွေဖြစ်နေတာ။ယနေ့တက်သည့်မစိုးရင်တိုက်တေကနေပြီးတော့နော် तू ကိုထုတ်ပယ်ခြင်းစာကြည့်တဲ့ပြင်ဟန်တာခြင်းစာထွက်ခြင်း statement ထွက်ခြင်းဘာမှဥစဉ်လို့မတွေ့ရဘူး။နမတိအရေးကြီးဆုံးကမစိုးရင်တိုက်တေ။နမနှစ်ကဥစဉ်တို့နိုင်ငံတော်တန်ခမဟာနာယကထွက်ဖြစ်နေရင်ဓာတ်တမ်းမြည်ရမယ်ခုနကပြောခဲ့တဲ့ဓမ္မဇက်နဲ့ तू ထုတ်ရမယ်။ဓမ္မဇက်နဲ့သူအရေးယူတာလောက်လာပြီးရင်ခုနပြောတဲ့ပြည်သေးရေးရသူလောက်ရမယ်အာနာဇက်နဲ့တွားရမယ်အဲ့ဒီဟာတွေပေါင်းလာတယ်ဆိုရင်သူ့ကိုထိတိရောက်ရောက်ဖေးရမယ်အခုတော့ဟိုနေ့ကတော့တာဒနာရေးဝန်ကြီးရဲ့သူတို့ဟိုတရားစွဲဖို့ပြင်ဆင်နေပါတယ်ဆိုတော့ဟာလေးတခုတော့တက်လာတာတော့တွေ့တယ်ယနေ့တက်တီတော့ဘာမှတော့မတွေ့ရသေးဘူးပေါ့အ
ဲ့တော့တိုင်းပြည်ဂုံသိက္ခာဗုဒ္ဓသာသနာဂုံသိက္ခာညွှန်းနွမ်းမဲ့ကိစ္စကိုစီခံခွင်လွှတ်နေရတယ်လို့စဉ်းစားစရာဖြစ်လာပါတယ်အဲ့တော့မစိုးရင်တိုက်တက်ကညာတော်သဘောကျနေသလားသံဃာမဟာနာကအဖွဲ့ကလည်းသူရဲ့လူရက်တကူများကောင်းတယ်လို့ထင်နေကြသလားပြည်ထရေးကတော့သူနိုင်ငံရေးနဲ့သက်ဆိုင်မှာပေါ့ဗျာအခုနောက်နှစ်ခုကဘာသာရေးအဖြစ်ဘယ်လိုကြောင့်လို့သူသူပြထင်ပါလဲ
ဟုတ်ကဲ့ဟိုမစိုးရင်တိုက်တက်ကိုပြောရမယ့်ဆိုရင်မစိုးရင်တိုက်တက်မှာကပထမဆရာတော်ကြီးတွေရှိတယ်ပေါ့နော်ဆရာတော်ဦးရဇာဓမ္မတို့ဟေဆိုတာနိုင်ငံရေးနဲ့ထောင်ကြခဲ့တာတခါကြီးလို့လည်းအသိပါဒီဆရာတော်ကြီးတွေလည်းမရှိတော့ဘူးဆရာတော်ဦးတည်ရင်တို့မရှိတော့ဘူးဆရာတော်ဦးနိုင်ရကတို့မရှိတော့ဘူးအခုကတော့နောက်ပိုင်းနိုင်ငံကတွေခေါ်တာပေါ့နော်အဲ့တော့နောက်ပိုင်းနိုင်ငံကတွေကဥစဉ်တို့အနေနဲ့ကတော့ရှောက်ချင်တာရအရင်ဆရာတော်ကြီးတွေကတမိုင်းကုန်ရှိခဲ့တဲ့နော်စာပေရနိုင်ငံရေးရအကုန်လုံးလူတွေတနိုင်ငံလုံးကကြီးညိုလေးစားရတဲ့ဆရာတော်ကြီးတွေဖြစ်တယ်ဆရာတော်ကြီးတွေရဲ့ဂုံဒိတ်ခါကိုစောင့်ထိန်တော့အဖြစ်ဝေရသူကိုသူတို့ထိတိယောက်ယောက်အေးအေးယူတင်တယ်သူတို့တောင်းဝင်ယူရမယ်လိလူရှုနေတဲ့အတွက်ကြောင့်သူတို့ဟာဆရာသမားရဲ့တောင်းဝင်လည်းမကြည့်ဘူးတောင်းဝင်မှုတောင်းဝင်ခံမှုရှိဘူးပေါ့နော်အဲ့ဒါကိုဥစဉ်တို့ကတွားတွေ့ရတယ်သူတို့အရင်မယူရတာဘာကြောင့်လဲဆိုတာတော့ဦးဇင်းတို့ကတော့မသိဘူးဒါပေမဲ့ဟိုမင်းအောင်လိုင်တို့ကိုယ်တိုင်အဲ့မှာဆွန်တော့ကတ်တာအားပေးနေတာတွေကတော့ဦးဇင်းတို့ကတာနိုင်ငံလုံးတွေ့မြင်နေရတဲ့တာရကတွေဖြစ်နေတယ်ပေါ့နော်ပြီးတော့နိုင်ငံတော်တန်ခါနိုင်ရကနိုင်ငံတော်တန်ခါမဟာနိုင်ရကအနေနဲ့ကတော့ဟိုတန်ခါရေးတွေအားလုံးရဲ့တာဝန်ကိုယူထားတာဖြစ်တယ်ယူထားတာဖြစ်တဲ့ဒီကြောင့်ဒီလူဟာမျိုးပေါ်ပေါက်လာရင်ထိတိယောက်သားမြင်ရမယ်မသားမြင်ဘူးရေဆိုရင်လူတွေကလည်းအထင်သေးလာမယ်တခြားနိုင်ငံတွေကလည်းအထင်သေးလာမယ်အခုဆိုလို့ရှိရင်ပုံရိပ်ကအများကြီးထိခိုက်နေမှုတွေဖြစ်တာပေါ့နော
်ပြည်သူလူထုအများစုရဲ့သဘောထားကဘယ်လိုရှိပါလဲပြည်သူတွေကလည်းပဲဥပဒေစုရဲ့တရားဝင်မှာအများကြီးတွေးရပါတယ်ခင်ဗျာတချို့ကလည်းပဲ Facebook မှာကြည့်နေလည်းပဲလူလူလာလာထောက်ခံကြတဲ့လူလည်းရှိတယ်အဲ့ဆိုတော့သူတို့ရဲ့အခန့်ကဏ္ဍကဥစဉ်ဖျားဘယ်လိုမြင်ပါလဲခင်ဗျာ
အဲပြောမယ်ဆိုရင်သူ့ဟိုလူတွေထဲမှာလည်းပဲဟိုသူရဲကောင်းဆိုပြီးတော့တင်ထားပြီးတော့လိုက်နေကြတဲ့လူတွေရှိတယ်ဒီနောက်ပိုင်းမှာတော့သူကပို့ပြီးတော့ဟိုအခုစရင်ဟိုခမ်းမရှိပါဟိုနေရဆိုလို့ရှိရင်ဒါဟိုလွတ်တော်တဲ့နေနေတဲ့နော်တမတော်သားတွေကိုဖျားလို့ကိုးကွယ်ရမယ်ဆိုပြီးပြောလိုက်တော့လူတွေကပို့ပြီးတော့ဗာမကြည်နှက်မှုတွေပို့ဖြစ်လာတာပေါ့နော်ပြောချင်တာသူ့ရဲ့မှားယွင်းမှုတွေကဦးဇင်းတို့ဒီဘက်ရှိဝါရောင်တန်ဃာတွေကမန္တလေးရဆိုရင်ဦးဇင်းတို့ဆရာတော်ကြီးညောင်ရီမင်းကြီးဆရာတော်တဆာဝတ္တန်တကာဆရာတော်ကြီးကိုလည်းရေးလေရေးတယ်ပြောလေပြောတယ်ငင်းငင်းဟိုပြောပွဲတွေလည်းသွားတယ်ဦးဇင်းတို့တန်ဃာတွေကနေရာတိုင်းမှာလိုက်ရှင်းပြတဲ့ခါကျတော့အခုတော့သူ့ကိုထောက်ခံတဲ့လူကတော့အင်မတန်အားနည်းလာပါတယ်။အရင်ကတော့တူမရှိတော့ပါဘူး
။သူအနာပိုင်းအတိုင်းဝိုင်းတွေကစိုးရရလို့မဟုတ်ဘူးပေါ့ဗျာ။အနာကိုကိုက်နိုင်တဲ့လူတွေထက်ကတချို့ကဥရသူကို ဆုံး ကတ် တယ် ကူးကွယ်တယ် စသဖြင့် ရှိ ကြပါ တယ် ဆိုတော့ သူတို့ ကတော့ သူတို့ နိုင်ငံ ရေး အတွက် အသုံး ထား နေတယ် အခု တက် နေတဲ့ အစိုးရ ကို တိုက် ခံ လုပ် တဲ့ နေရာ မှာ အသုံး တက် တယ် ဆိုပြီး သုံး နေတယ် လို့ မြာ ဦးစင် ဖျား သုံး တတ် ပြီပါလား
ဦးစင် အနေ နဲ့ ကြည့် လိုက် တဲ့ ခါ ကျတော့ အဲ့လို တွေ တွား တွေ့ နေ တယ် ပေါ့ နော် ဘာဖြစ် လို့ လဲ ဟေး ဆိုတော့ အခု ဒါ ဟို မင်း အောင်လိုင်း တို့ လည်း သူတို့ တွား ပြီး ဆုံး ကတ် နာ တွေ ရှိ နေတယ် ပေါ့ နော် ဒါတော့ ဦးစင် တို့ ပြော ခြင်း နာ ရာ တကယ် တာရဏာ ကို ကြည် ညို တယ် လေး စား တယ် ဟေး ဆိုရင် တာရဏာ တိတ် ခါ ကြ အောင် တာရဏာ ကို ဖျက် ဆီး နေ တဲ့ လုပ်ငန်း တွေ မှာ အာမ ပေး တင် ဘူး အဲ့ဒီလို အာ ပေး နေ တာ ဟာ တနည်း အဖြစ် ပြော ရင် တာရဏာ ကို ဖျက် ဆီး နေ ခြင်း ဖြစ် တယ် လို့ ဦးစင် တို့ အနေနဲ့ ပြော ခြင်း ပါ တယ်
ဆိုတော့ အစိုးရ အနေနဲ့ ရော ဘိုးချုပ် ဦးကြီး မင်း အောင်လိုင်း တို့ မဟုတ် ဖဲ နဲ့ ပေါ့ လေ အရသာ အစိုးရ အနေနဲ့ ရော သူ့ ဘော်မှာ သဘော ရ ဘယ်လို ရှိ နေမယ် လို့ ဦးစင် ဖျား သုံး သပ် ပြီ ပါ တယ် ဖျား
အရသာ အစိုးရ နေ ရ တော့ တခါကြီး သူတို့ က တော့ ရှင်း ပါ တယ် အခု ဒါ သူတို့ လည်း ပဲ ဒါ ဟို တကယ် ဆရာ တော် ကြီး တွေ ဒီမှာ ဟုတ် တော့ မလား ကိုယ်ွယ် စည်းကပ် နေ ကြတာ ပဲ သူတို့ ကတော့ ဟို တကယ် ကို တာရဏာ ပြု တဲ့ ယဟန် တော် တွေ ကို လိုလား လဲ ဒါပေမဲ့ တာရဏာ ရေး ဆိုတာ က ကင်တွယ် လို့ အင်မတန် ခတ် တဲ့ အရာ ဖြစ် တယ် ဥဝေရတု က လည်း ဥဝေရတု ရဲ့ နောက်ွယ် ရ ခုန ပြော ခဲ့ တဲ့ လမ်းကြောင်း တွေ ရှိ နေ တဲ့ ခါ ကြတော့ ကင်တွယ် ဖို့ ခတ် နေ တဲ့ အခန်းကဏ္ဍ တွေ လို့ လည်း ပဲ ဦးစင် တို့ က တွား မြင် နေ ပေါ့ နော် ဘာသာ ရေး ဆိုတာ ထိ လွယ် ရှား လွယ် တဲ့ အတွက် ကြောင့် ဒါပေမဲ့ သူတို့ အနေနဲ့ ဒီလို အစိုး ကြီး တွေ အဆုံး ရောက် တာ တွေ ကို တော့ လို့ လာဘူး ဆိုတာ တွေ ကတော့ ဦးစင် တို့ တွေ့ ရ ပါ တယ် သူတို့ အမှတ် တွေ လည်း ဒါ ဦးစင် တို့ ဟို တွေ့ ကြ ဆုံ ရ တဲ့ ခါ မှာ မေ့ကြည့် လိုက် တော့ သူတို့ လည်း ဒီ တိုင်း ပြန် ပြော ပါ တယ် ဒီလို မျိုး ကြီး တွေ ကို မ ဖြစ် စေ ချင် ဘူး လို့ ပြော ပါ တယ်
တင်ပါ နောက် ဆုံး ဆောက် ထား ခြင်း တာ က တော့ ဥယျာ သူ မှာ တော့ သူ ပရိသတ် သူ ဘာ ညာ ရှိ လို့ ပြော တော့ ဦးစင် ဖျား အနေနဲ့ က တော့ ဒီ လမ်းစဉ် ဒီ တရား တွေ ကို ဟော နေ ဟာ ဘယ်လောက် Google လက်ခံ တဲ့ လူ ပရိသတ် တော်တော် များ များ အင်အား ရှိ ပါ ရဲ့ လို့ ဖျား
ဦးစင် ကတော့ ဒီ စာ လဲ ရေး တဲ့ ခါ ကြ တော့ စာပေ ဟော ပြော ပွဲ state အစီအမင်း body မှာ လည်း ရှိ တယ် ဒီ တရား ဟော ဓမ္မ ဂရိက အနေနဲ့ လည်း ပဲ တ နိုင်ငံ လုံး လှည့် ပြီး ဦးစင် တရား ဟော ပါ တယ် ဟို ပြီး ခဲ့ တဲ့ တကြံ က ပဲ ဦးစင် တို့ ရွှေ ညောင်ဝါ ဆရာ တော် ကြီး ကျောင်း မှာ တရား စခန်း ကျင်း ပါ လို့ အဲ့ ဒီ မှာ ဦးစင် ကို တိုင် တရား တွား ပြ တယ် တရား ပြ တာ တွေ လည်း ဦးစင် တို့ လုပ် ပါ တယ် ဦးစင် တို့ ရဲ့ ဒီ ရွှေ ဟော ရောင် တန်ခါ အဝင်း အဝိုင်း အကုန် လုံး တန်ခါ ရဲ့ ကွန် ရက် တွေ အဝင်း အဝိုင်း ရ တော့ အင်အား တူ ရ နဲ့ တူ ရှိ နေ ပါ တယ်
ချာဇန်ဒါစီစဉ်ထုတ်လွှင့်ပေးနေတဲ့မြမအရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါရဲ့ရှင်။ဒါအပြင် VOA ရဲ့ website လိပ်စာ bamis.voanews.com မှာဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာဖြစ်စေလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုနားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့ကဗျာဆရာခင်အောင်အေးပါကိုယုံကြည်တယ်လဲဆိုတာမျှဝေထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားတာပါရှင်။
不过嘛，就光上学了，今年老师在看嘛，不像用几米压力起来，再用几压力啊，不用几多就起来，用几米的啊，哦，人家阿个地方起来，哎，用几米的啊呗，那用几米的起来呢，起起来呀，伢子不哩，那咯，古人家那个伢子啊，彼得的当中路，古也一点五个个伢子，天啊，这不个，用几个吃的苦的。ကျော်ရရတဲ့ကလေးလူကိုအရင်ကြည့်ကြည့်ပါမယ်။နှစ်ကလေးကြွေနှစ်ကလေးတကောင်ကိုတင်ချာပြည်ဆိုရင်နောက်ထပ်နှစ်ကလေးတကောင်ပြီးတော့နောက်ထပ်နှစ်ကလေးတကောင်ပြီးတော့နောက်ထပ်နှစ်ကလေးတကောင်နောက်ထပ်နှစ်ကလေးတကောင်ကိုတင်မုတ်ချတိကြဆိုတာဆက်မပြည့်ညာဦးပဲ။ဆိုတော့ကိုယ့်ရဲ့ရင်ကြီးချက်နဲ့ပေါ့နော်ရင်ကြီးနေတဲ့ဆိုတဲ့ဟာကိုစကားပြောဖို့ရရန်ချက်ခဲကြရတဲ့ဒီကြားလေးကတော့ကိုရင်ကြီးရဲ့ဆိုတာနဲ့ဆက်နွယ်နေတယ်ဒါပေမဲ့ဒီကြားကိုဘယ်လိုရင်ကြီးကြလဲဆိုတော့ရှင်းပြဖို့တကြတော့ရှင်းရတဲ့အချိန်နဲ့တော်တော်လေးမလုံမလောက်တဲ့ကြောင့်မလို့တိတ်ပြီးတော့ပြောပြခဲ့ဘူးပေါ့နော်တစ်ချိန်တုန်းကတော့ငွေဘွားမှာတကယ်ဖြစ်ချင်းတကယ်လို့ဟုတ်ဖြစ်ရမည်ဆိုတာမျိုးကိုရင်ကြီးခဲ့ဘူးရဲ့အဲ့တော့ကျူစားပဲဘဝမှာအရင်ကြည့်ချက်ဒီမှာပြန်နေပြီးထားမယ်အရင်ကြည့်တိုင်းလှုပ်လို့ရှိရင်ဒီတိုင်းရင်ကြည့်ချက်တိုင်းဖြစ်မယ်လို့ရင်ကြည့်ခဲ့ပြီးတော့အချိန်ချင်းရှိခဲ့ပြီးတယ်ဒါပေမဲ့တစ်ချိန်ချိန်မှာကျတော့ဖြစ်ချင်တာလည်းမဖြစ်ရပါမဖြစ်ချင်တာလည်းဖြစ်ရပါဆိုတဲ့ကိစ္စမျိုးတွေအချိန်ချင်းကျင်လာတဲ့အခါကျတော့တကယ်ဖြစ်ချင်တယ်လို့အုတ်ပြမည်ဆိုတဲ့ရင်ကြည့်ချက်ကလည်းပြပြခဲ့ရပေါ့ရင်ကြည့်ခြင်းနဲ့တတ်တယ်လို့ပြောရမယ်ဆိုရင်မဆုံးပါတော့မြန်မာနိုင်ငံနဲ့1996လငယ်နှစ်ပေါင်း20လောက်ကတော်ဗျာဟန်ဟိုရာကနေပြောပေါ့နော်ဒီဘာမှမယုံကြည်တဲ့လူတယောက်ရဲ့ဘဝကနေပြီးတော့အဲ့ဒီမှာကိုယ့်ရဲ့အသက်40မှာဗုဒ္ဓဗျာကိုလိလမိမှတ်တာမိစိတ်တည်ပြောင်းနေသွားတဲ့အချိန်ကအဲ့ဒါယုံကြည်တဲ့လူ ပြုလို့ရတာပေါ့ဘာလို့ယူရလဲဆိုတော့အရင်ကဘာမယူကြည့်တာလဲဆိုရင်နောက်ဘဝကိုမယူကြည့်တာနောက်ဘဝမယူတဲ့တန်တရားကိုမယူကြည့်တာပေါ့တန်တရားမယူကြည့်တဲ့တန်တရားကိုဘာလို့လဲတော့လို့ရမယ်နောက်ထပ်နောက်ဆက်တရားတွေပုံမှန်လဲယူကြည့်စရာမရှိတော့ဘူးလို့ဖြစ်တာပေါ့နော်ကိုယ်တည်းအတုံးတည်းဘူးဖြစ်တာပေါ့အဲဒီ6996တလေးကျပြည့်နေမှာတရိစင်းလဲဉာဏ်ဘဝเนี่ยเนาะตัวสุจิตเนี่ยป่ะเซลล่ะละจ้าป่ะครับไอ้เฉยมาพุทธะเตียတော်ดีกูลีลาพัชิคือป่ะเนาะกูติจินาริชาพุญญ์เนี่ยนับว่าสรเอายังจีตัวเลยนะอันนี้ก็สรยังจีตัวเลยだแม้ทีนี้เฉยมาเลยเว้ยดียังจีได้ไอ้ไหนลงไหนล่ะสรตะเกเราไม่ลงไหนดีป่ะเนาะตะยี้เนี่ยတော့ที่กูยังจีอ่ะสิวอย่างตัวเลยก็คือว่าตําแหน่งชาติครับอะไรเนี่ยปัจจุบันเนี่ยแท็กกูตัวเนี่ยคือที่ยีผิดတော့เค้าเนี่ย25ใบยีผิดเนี่ยเนี่ยเนี่ยนี้ต้นใบกูยีผิดมั้ยอะไรเนี่ยก็เป็นคือที่นี้ชื่อว่าเป็นจีอ่ะป่ะอีกทีบานาละ27 ADE ออกกับจักษุนี้เนี่ยอนาจังจะเจ็บเพี้ยอีกทีบานาละ22ဒီကနေ့ဒီတဲ့ချစ်တွေရခက်ခဲတာတွေမလွယ်ပြုပြုစေဤဒီပနာလာဆင်နာမမတ်ထိုင်လျက်တာဖြစ်ပြမှုစောင့်ကြည့်တာကျင့်နံစကြဝဠာကျွန်တော်ယုံကြည်ရနဲ့ပတ်သက်တဲ့အစီအစဉ်ပြောဆိုမှုတွေကျင့်နာမှုတွေ
အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်ထုတ်လွှင့်ပေးခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုမနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ဖက်အစီအစဉ်ဆုံးမသက်ခင်မှာသတင်းအချင်းချုပ်ကိုဦးကျော်စံသားကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတနဲ့ကွန်ဂရက်လွှတ်တော်ရုပ်အကြံပတိနီယက်စလုံးကိုကိုစားပြုပြီးဆာရှာဘာဘာရရှိထားတဲ့အခြေခံအဆောက်အဦတိဆောက်ရေးသဘောတူညီချက်တည်းရုပ်တရက်ပြုကွက်သွားခဲ့ပါပြီ။ဘိုလူးနေမနကအင်ဖြူရောသမရယုံကမှဒီမိုကရက်ပါတီဝင်လွှတ်တော်အမတ်တင်နဲ့ဆွေးနွေးဖို့စီစဉ်ထားတဲ့စီဝေးခံမကဒေါ်နယ်ထရမ့်ကဒေါသတီးနှုတ်ထွက်သွားတာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကရာနန်စီပလိုစီကသူ့ကိုအမှန်တရားထိန်ချင်သူလို့ဆွဆွဲတာကိုဒေါသထွက်ပြီးနှုတ်ထွက်သွားတာလို့ဆိုပါတယ်။နန်စီပလိုစီကတော့သမရဟာဒီစီဝေးနှုတ်ထွက်သွားတာအခြေခံအဆောက်အဦတိဆောက်ရေးကိစ္စကိုဆွေးနွေးရမှမလိုလားလို့တမင်ရင်မဲ့ချတာလို့ပြောပါတယ်။အလူရှင်တွေကအလင်းအမြန်မကူညီရဘူးဆိုရင်ရမငွေကုန်ခန်းတော့မယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကဗိုလ်ဒူနီယာသတိပေးလိုက်ပါတယ်။သူတို့လုပ်ငန်းလေပတ်နေရတဲ့ငွေဟာဂျွန်လအလဲထိပဲခံတော့မှာဖြစ်တယ်လို့ဆိုပါရယ်ဒုက္ခသည်ပေါင်း၅ဆန်းကျော်ရှိတဲ့ပါလက်စတိုင်းဒေသဂျော်ဒန်မြေအနောက်ဘက်ကမ်းမြောင်ဒေသဂါဇာကမ်းမြောင်ဒေသဂျော်ဒန်မြေအနောက်ဘက်ကမ်းဂျော်ဒန်လေဗနန်ဆီးရီးယားမှာရှိတဲ့ဒုက္ခသည်တွေကိုပညာရေးကျန်းမာရေးအပါအဝင်မရှိမဖြစ်လိုအပ်ချက်တွေကိုသူတို့ဆောင်ရွက်နေတာဖြစ်ပါရယ်နှစ်စဉ်နှစ်တိုင်းနှစ်လယ်မှာရမငွေပြက်လာတက်ပင်မဲ့ဒီဒီချိန်မှာတော့အမေရိကန်ကသူတို့ထိုက်ဝင်ငွေတွေကဒေါ်လာ300ကိုဒေါ်နယ်ထရမ့်ကရုတ်တရက်ဖြတ်တောက်လိုက်တဲ့အတွက်ကြောင့်မကြုံစဘူးအခက်ကြုံလာရတာဖြစ်တယ်လို့ဆိုပါရယ်။အိန္ဒိယနဲ့ညီညာရေးဆွေးနွေးဖို့အဆင်သင့်မဲ့ရှိနေပြီလို့ပါကစ္စတန်ကကန့်လှန့်လိုက်ပါရယ်။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားရဲ့ဝန်ကြီးနှစ်ဦးကေဂျီစတမ်ဟာပြုလုပ်တဲ့ဒေသရင်းနိုင်ငံများဆွေးနွေးပွဲတရက်မှာအလို့သဘောတူဆုံးခဲ့ကြပြီးနောက်အခုလိုပြောကြားလိုက်တာပါ။မိမိတို့အနေနဲ့ပြဿနာအလုံးကိုဆွေးနွေးပြီးချစ်ချစ်ခင်ခင်ဖြစ်ရှင်းလိုတယ်လို့ပါကစ္စတန်ဝန်ကြီးကပြောကြောင်းသူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဂျာတာပရင်းနေမနက်ခင်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥကျော်စံသားပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျမီခုတ်ဖြစ်ပါတယ်ရှင် VOA သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.